ဒီနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတကိ1385ခုနှစ်ဝါဇုလာဇန်12ရက်နေ့ညချမ်းအခါကာလမှာမန္တလေးတိုင်းဒေသကြီးကျောက်ဆယ်မြို့လေးမျက်နှာဘုရားရှင်ပြန်မှာဆင်းရဲကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာတဂါကြီးဥကျင်ဆွေရဲ့64နှစ်ပြည့်မွေးနေ့အထိမ့်မှဖြစ်ဖြစ်စည်ရင်ကျင်းပကြတာဖြစ်ပါလေ။တရားပွဲကုသိုလ်ရှင်များဖြစ်ကြတဲ့60မျိုးပြည်လုံးနိုင်ရတဂါကြီးဥကျင်ဆွေဒကမာကြီးဒေါ်စန်းကြီးသာသမီမြေများကောင်းလိုက်စတို့ဒုက္ခချမ်းသာစေယုံရွှေကဘာလုပ်ငန်းစုပိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပိသပောင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြလေ။ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ဒီတော့ဒီကနေ့ညပိသပောင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဗတ်တရားဟောမှလည်းဆိုလို့ရှိရင်အင်္ဂုတ္တပါဠိတော်အဋ္ဌကနိပ္ပတ်မှာလာရှိတဲ့အနုရုဒ္ဓမဟာဝိတကသုတ်တံလို့တန်ခါရဏတင်မထေရကြီးများကောင်းစဉ်ပေးပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့သုတ်တံတရားဒေသနာတစ်ပုဒ်ရှိပါတယ်။အရှင်အနုရုဒ္ဓမထေရရဲ့အင်မတန်ကြီးကျယ်မြင့်မြတ်တဲ့အတွေ့လို့အဓိပ္ပာယ်ရတယ်။မြတ်စွာဘုရားကိုယ်တော်တိုင်ကလည်းပဲမဟာပုရိသဝိတကယောက်ျားမြတ်တို့ရဲ့အတွေ့ဆိုပြီးတော့ဒီအရှင်နုရုဒ္ဓကိုယ်တော်မြတ်ကြီးတွေးခဲ့တဲ့အတွေ့ကိုမြတ်စွာဘုရားအဲ့လိုနာမည်တက်ပါတယ်။ဒါကြောင့်ဦးရှင်တို့ဒီအနုရုဒ္ဓမဟာဝိတကသုတ်တံကိုမြင့်မြတ်သူတို့ဤအတွေ့လို့တရားကောင်းစဉ်ပြပြီးတော့ဟောပါမယ်။ဒီသုတ်တံကိုဦးရှင်တို့လေ့လာကြည့်တဲ့အခါမှာမြတ်စွာဘုရားရဲ့သူတော်ကောင်းတရားတွေအထူးသဖြင့်လောကုတ္တရာတရားနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့မဉ္ဇဉ်ဖူဉ္ဇဉ်တည်းဟုသောလောကုတ္တရာတရားအဲ့ဒီလောကုတ္တရာတရားဟာလောကမှာတန်ဖိုးအကြီးဆုံးအရာလို့ပြောရမှာပါအဲ့ဒီတန်ဖိုးအကြီးဆုံးအရာဖြစ်တဲ့ဒီလောကုတ္တရာတရားတို့တရားမြတ်ကိုရကြင်တယ်ဆိုလို့ရှိရင်မိမိရဲ့စိတ်ဓာတ်မှာဘလို့အကြီးအသေးတွေနဲ့ပြည့်စုံရမလဲဘလို့စိတ်ဓာတ်မျိုးနဲ့တော့ဒီသူတော်ကောင်းတရားကိုမရနိုင်ဘူးမပြည့်စုံစေနိုင်ဘူးဘယ်လိုစိတ်ဓာတ်မျိုးနှင့်မှဒီသူတော်ကောင်းတရားကိုရနိုင်မယ်ပြည့်စုံနိုင်မယ်ဆိုပြီးတော့အရှင်အနုဒ္ဓမထေရမြတ်ကလောကုတ္တရာတရားတည်းဟူသောသူတော်ကောင်းတရားကိုပြည့်စုံစေနိုင်တဲ့စိတ်ရဲ့အရည်အသွေးလောကုတ္တရာတရားတည်းဟူသောသူတော်ကောင်းတရားတွေကိုမပြည့်စုံစေနိုင်တဲ့အရည်အသွေးမမီတဲ့စိတ်ဓာတ်အဲ့ဒါတွေကိုကိုတော်မြတ်ကတွေးတော်မူလားဒါကိုဦးဇင်းတို့ဖေးတတ်ပေါင်းသူတော်ကောင်းတို့လောကုတ္တရာတရားတည်းဟူသောသူတော်ကောင်းတရားသည်ဘဝမှာတန်ဖိုးအကြီးဆုံးလောကုတ္တရာတရားတည်းဟူသောသူတော်ကောင်းတရားကိုရမှသာလျှင်ဒုက္ခခတ်သိမ်းချုပ်ငြိမ်းနိုင်မယ်အဲ့ဒါလို့သိမြင်နားလည်ထားကြတဲ့တရားဓမ္မတို့ဦးဇင်းတို့တွေအတွက်ဒီလောကုတ္တရာတရားတည်းဟူသောသူတော်ကောင်းတရားတို့တရားမြတ်ကိုရရှိဖို့အတွက်တို့ရဲ့စိတ်မှာဘလို့အရည်အသွေးတွေပြည့်စုံအောင်တို့အကျိုးစားထားရမှာလဲဆိုတာကိုသိမြင်နားလည်ခွင့်ရကြနော်အဲ့ဒါကိုဦးဇင်းတို့ဒီကနေ့ညသူတော်ကောင်းတရားနဲ့ထိုက်တန်တဲ့စိတ်ဓာတ်သူတော်ကောင်းတရားနဲ့မထိုက်တန်တဲ့စိတ်ဓာတ်အဲ့ဒါလိုမျိုးအကြံဉာဏ်နားလည်မယ်ဆိုရင်လည်းနားလည်လို့ရပါတယ်နော်အဲ့ဒါအရှင်တို့ဒါကိုရောမြတ်ကြီးတွေးတာကိုမြတ်စွာဘုရားကဖြည့်ဆွတ်ပြီးတော့ထပ်မံပြီးတော့ဟောကြားထားတယ်အဲ့ဒီသုတ်တံကိုမြင့်မြတ်သူတို့ဤအတွေ့လို့တရားကောင်းစဉ်လေးမှတ်သားပြီးတော့နာယူကြည်ညိုကြရအောင်နော်ဒီတရားတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဤဟူသောပညာကို โทมหากรุณาของปัญญาของนบานสงโนเพียงปี่สงเนาะมุเรพะยาศีลกุรอมญะโกอยู่เตญญะโนสิโคปุโซจะอุโซอะลุงละอุจิมุปิรออายุมจุจายะอ๋อกรุณาติตละเฮระยะปัญญาเปโซดาวิเหตะโมหะตมังตานะระมะระโลกะเกรวนิตุกะตังกติวิมุตตัง กรุณาติตละเฮระยะมหากรุณาโรภิญอิมะโตสิงนะลุเลสิโรมุวะวิทะโตปัญญาเปโสดาวิเหตะโมหะตมังอรหัตตมะติหุโตอะยังวะลิญภิญวิสสาติหุโตไม่มองโกเผควะโตมุวิทะโตตานะระมะระโลกะเกรุลุเนภิมะตัตตวะอนันตะรุอิ เจ้าทีตันตุอลีกรุปิยาตสุรีโตเสยตะคินเลผิดโตมุวาเวทะโตกติวิมุตตันเทวมนุตตานิริยาเนปีตะตะไรสันลายะสิงหาตันโตกติโรมาลิทุทะภิญกิณโลโตมุวีทะโตตุกะตันตัตตวะรุวาอจุเมจังหุมันโตสกาก้องโกตาเมสุโรมุวาเวทะโต โพธิ์ันติสาลียะเตยามยะโกละปอเจนนาปรมญาเกโตปัญญาเตเนติเมนเปดะพะยาศีลโกโรเมจิโกเมยันเตยาปุคคโตเตยานาปุคคโขสุปัญญะปรมัมมะโมยุคนันนะพะยาผิดจะบาโตพะยาตะบี้โรทุติโหนิวนามากายะเวสีมโนฉิเวตงลีตวาระปะนามะภิญ ตุกวาโยโจละโสโมกาชิโกอุญโญปาอิเมสวาพะยาตุรกองเตยะเนไทตันเนสีตะกะบะโลสีตะမျိုးเลตุรกองเตยะเนมไทตันเนสีตะกะบะโลสีตะမျိုးเล တနည်းအားဖြင့်ဘယ်လိုစိတ်ဓာတ်မျိုးထမ်းမှသာလျင်သူတော်ကောင်းတရားပြည့်စုံနိုင်မလဲဘယ်လိုစိတ်ဓာတ်မျိုးနဲ့တော့သူတော်ကောင်းတရားကိုမပြည့်စုံစေနိုင်ဘူးလဲဆိုတာကိုအရှင်ဥဒ္ဓရာကိုရောမြတ်ကြီးတွေးတဲ့အတွေးကိုအခြေခံပြီးတော့ပေးတတ်ပေါင်းသူတော်ကောင်းတို့ဒီကနေ့နာယူကြည့်ရအောင်နော်မြင်မြတ်သူတို့ဤအတွေးတဲ့အရှင်ဥဒ္ဓရာမထေရမြတ်ဆိုတာကိုဘုရားဘာသာဝင်သူတော်စင်များအားလုံး တိကျဘူပိတာကြာဘူးကြဘူပိတာဒိဗဝစကုအဘိညာမှာဣတရရတော်မူတဲ့အရှင်မြတ်နော်လောကဒတ်တထောင်ကိုကြည်နိုင်တယ်မြင်နိုင်တယ်သိနိုင်တယ်ဆိုတဲ့အရှင်မြတ်ပေါ့မြင်သောပြတ်တ်ထက်ကနေပြီးတော့မြေကြီးပေါ်မှာစီးပြီးတော့လှဲချထားတဲ့လှဲပြီးပေါင်းတထောင်နော်လှဲပြီးနေကိုနှက်ခမ်းချင်းထိပ်ပြီးတော့စီးချထားတယ် အဲ့တော့ပြတ်တ်အပေါ်တတ်ကိုတက်ပြီးတော့အဲ့ဒီလှဲပင်းနေကိုကြည့်တဲ့အခါမှာပြီးပြင်းပြင်းထင်ထင်ရှားရှားမမြင်ရဘူးလားမြင်ရတယ်အဲ့ဒါလိုပဲလောကဒတ်တထောင်ကိုအရှင်မြတ်ဟာသူ့ရဲ့အင်မတန်စွမ်းထက်တဲ့ဒိဗဝစကုအဘိညာဉ်နဲ့ကြည်နိုင်တယ်သိနိုင်တယ်မြင်နိုင်တယ်တဲ့ဒီအရှင်အနုဒာမထေမြတ်ကလူဘဝတုန်းကလည်းပဲသူကအင်မတန်ကြီးကျယ်တဲ့စီးသိမ်ရှင်ပါဘုန်းကလည်းသူကအလွန်ကြ သုကောရဏဆိုတဲ့မင်းကနေပြီးတော့မွေးဖွားလာသူ့ရဲ့ကိုကမဟာနမင်းကြီးဆိုတာလည်းထင်ရှားတယ်အဲ့ဒါဦးဇင်းတို့မြတ်စွာဘုရားဘုရားဖြစ်ပြီးခါစဘုရားမြတ်စွာရဲ့သာသနာတော်တွင်ကိုတာကီဝင်မင်းသား6ယောက်ဆတ္တာတွေကိုခေါ်ပြီးတော့သာသနာတွင်ဝင်လာတယ်ဆိုတာလည်းပေးသက်ပေါင်းသူတော်ကောင်းတို့ကြားဘူးကြတယ်နောက်ဦးဇင်းတို့ဗတ္တိယမင်းသားရေဟုတ်လားအရှင်အနုရမင်းသားရေရှင်အာနန္ဒရေရှင်ဒေဝတ္ထရေကိမိလရေဘကုရေဆိုပြီးတော့နောက်တာကိဝင်မင်းသား6ယောက်သူတို့ရဲ့စံမုတ်စိတ်ကိုပြုပြင်ပေးတဲ့ဥပါလိဆိုတဲ့ဆတ္တာတွေကိုခေါ်ပြီးတော့သူတို့လာတာအဲ့ဒါယဟန်ပြုပြီဆိုတော့တာကိဝင်တွေကအလွန်မာနကြီးတာဆိုတော့သူတို့ရဲ့မမာနကိုနှိမ့်ချနိုင်ဖို့ဆိုတဲ့မြင့်မြတ်တဲ့ရည်ရဲ့ခြင်းနဲ့သူတို့ရဲ့ကြွန်ဖြစ်တဲ့ဆတ္တာတဲ့ဥပါလိကိုအရင်ယဟန်ပြုစေတယ်အဲ့ဒါဆိုရင်ဥပါလိကသူတို့ထက်ဟော ဝါကြီးသွားတဲ့သဘောဂျဟန်ဒိခါကြီးသွားတဲ့သဘောသူတို့အယုဒ္ဓိပြုရမယ်ပေါ့အဲ့ဒါလို့ဖြစ်အောင်သူတို့ကနောက်မှယဟန်ပြုအဲ့ဒါအဲ့ဒီနှစ်ဝါတွင်မှာပဲဦးဇင်းတို့အရှင်ဗတ္တိယကယဟန္တာဖြစ်တယ်အရှင်အနန္ဒကိုတော်မြတ်ကတော့သောတပ္ပတ္တိမဲ့ညာကိုရတယ်အရှင်အနုရုဒ္ဓါကတော့ဒိဗ္ဗစကုအဘိညာဉ်ကိုရတယ်တဲ့ရှင်ဒေဝတ္တကတော့သူကလောကီတမာပတ္တိကိုရတယ်သူလည်းမြေရှုမိုးပြန်နိုင်တဲ့တကူဆွမ်းနဲ့ပြည့်စုံတာပဲနောက်ဘကုတို့ကိမိလာတို့ကတော့နောက်မှတရားတို့ရကြတယ်လို့ဆိုတယ်အဲ့ဒါအရှင်ဒုဒ္ဓမထေရမြတ်ကဒိဗ္ဗစကုအဘိညာဉ်ကိုရအထက်မဲ့ညာဖူညာတရားတို့တရားမြတ်ကိုရဖို့အတွက်သူကြိုးစားတယ်ဒါပေမဲ့တော်တော်နဲ့မရနိုင်ဘူးဖြစ်တယ်အဲ့ဒီတော့သူကဗဇုတိကိုအကူအညီတောင်းဖို့စဉ်းစားလဲဆိုတော့ရှင်သာရိပုတ္တရာကိုတော်မြတ်ကြီးစီမှာသူကအကူအညီတောင်းဖို့စဉ်းစားတယ်။ရှင်သာရိပုတ္တရာဆိုတာကပညာဉာဏ်အင်မတန်ကြီးတာသတင်းသုံးဘော်တို့ရဲ့မိကိုအားထားရပေါ့။အဲ့ဒါသူသွားပြီးတော့အကူအညီတောင်းတယ်။ဘာပြောလဲဆိုတော့ရှင်ဘုရားရှင်သာရိပုတ္တရာတဲ့။တပည့်တော်ဟာလောကရတထောင်ကိုဒိဗ္ဗစကုအဘိညာဉ်နဲ့သိနိုင်မြင်နိုင်တယ်တဲ့အချက်ပြီးတော့တပည့်တော်ဟာမတွန့်ဆုတ်သောလုံလဝရိယနဲ့ပြည့်စုံဒီကမ္မထံတရားကိုဆွမ်းဆွမ်းတမန်ကြိုးစားအထုတ်ပြီးတော့တပည့်တော်ဟာထင်သောတတိရှိတယ်တတိတွေလွတ်ပြီးတော့နေတာလည်းမဟုတ်တပည့်တော်ရဲ့ကိုယ်စိတ်ဟာအလွန်လဲအေးချမ်းတယ်စိတ်ဟာတခုတည်းသောအာယုံမှတည်တယ်လုံးဝမပြန့်လွင့်ဘူးနှစ်အချက်နော်အဲ့လိုလောကဓာတ်တထောင်ကိုဒိဗ္ဗစကုဘိညာဉ်နဲ့လဲကြည်နိုင်မြင်နိုင်သောလုံလဝရိယတတိတမာတိနဲ့ပြည့်စုံသောတပည့်တော်လိုလူတစ်ယောက်ဟာဘာကြောင့်တရားသူတရားမြတ်ကိုမရတာလဲတဲ့သုံးအချက်သူဘယ်နှချက်ပြောလိုက်တော့သုံးချက်ပြောတာအဲ့ဒီတော့ရှင်သာရိပုတ္တရာကိုရောမြေကြီးကတည်တည်ချာချာနားဆိုင်ပြီးတော့ထားတယ်အဲ့လိုသူလဲလျှောက်ပြီးတော့ဘာပြောလဲဉာဏ်အင်မတန်ကြီးတာကိုရှင်သာရိပုတ္တရာကဘာပြောလဲဆိုတော့နားရှင်တို့တာတဲ့သင်ရဲ့တန်တံမှာအရှင်ဘုရားတပည့်တော်သည်လောကရထံကိုဒိဗ္ဗစကုအဘိညာဉ်နဲ့သိနိုင်မြင်နိုင်နေလို့သင်ထင်းနေတာပြောနေတာကိုကအဲ့ဒါသင်တန်တံမှာမာနတွေဖြစ်နေတာတဲ့အရှင်ဘုရားတပည့်တော်မှာလုံလဝရိယနဲ့ပြည့်စုံတဲ့ပတ္တဆုသောလုံလဝရိယအင်မတန်တည်ငြိမ်တဲ့တမာရီမကင်းလွတ်သောတတိတရားစိတ်ရဲ့ငြိမ်းချမ်းမှုကိုယ်ရဲ့ငြိမ်းချမ်းမှုတခုတည်းသောအာယုံမှာတည်တယ်လို့သင်ပြောနေတာကိုကအဲ့ဒါတင့်မှာပြန့်လွင့်နေတဲ့ဥဒ္ဒစ္စသဘောမျိုးဖြစ်နေတာ။အားမဒီဆွမ်းနေရှိတယ်ဒီဆွမ်းနေရှိတယ်ဆိုတာကိုကဒါသင်တွေးနေတာပဲတဲ့။ဒါဥဒ္ဒစ္စဖြစ်နေတာ။အဲ့ဒီလောက်ဆွမ်းတတိရှိပါလေခင်နဲ့ဘာကြောင့်တရားတို့တရားမြတ်ကိုမရတာလဲလို့သင်အဲ့ဒါလိုတွေးတာကိုကစတဲ့မှာယုံမှတန်တဲ့ရကုတ်ကုတ်ဆတရားတွေဖြစ်နေတာတဲ့တရားဆိုတာအားထုတ်ရင်ရမှာပဲအားထုတ်ပါလေနဲ့ဘာကြောင့်မရတာလဲလို့တွေးတာကိုကစတရားရဲ့ပုံမှာသူသိပြီးတော့ခိုင်ခိုင်မာမာယုံကြည်မှုမမြဲသေးဘူးဆိုတဲ့အဓိပ္ပာယ်အတသူရဲ့တန်တမှာအပြစ်ဘယ်နှချက်ထောက်ပြလိုက်တော့သုံးချက်ထောက်ပြလိုက်တယ်တော့မာနတွေဖြစ်နေတယ်ဥဒ္ဒစ္စတွေဖြစ်နေတယ်တန်တရားကုတ်ကုတ်ဆတွေဖြစ်နေတယ်အဲ့ဒီအချက်သုံးချက်ကိုပယ်ရှားပြီးတော့နိဗ္ဗာန်မှာစေလွတ်သောစိတ်တက်ဝင်သောစိတ်ရှိသည်ဖြစ်ပြီးတော့သင်ကြိုးစားမယ်ဆိုလို့ရှိရင်သင်တရားတို့တရားမြတ်ကိုရပါလိမ့်မယ်လို့ရှင်သာရိပုတ္တရာကိုတော်မြတ်ကြီးကနီးညွန့်လမ်းပြပိန်ကြားတော်မူအဲ့ဒီမှာသူကြိုးစားမယ်ဆိုပြီးတော့ရှင်တို့ကဘယ်ထွက်သွားလဲဆိုတော့ဦးဇင်းတို့စေတီတိုင်းမှာဝါတော်ကြီးရှိတယ်အဲ့ဒီဝါတော်လေးကိုထွက်သွားတာအဲ့ဒီစီတီတိုင်းနဲ့ကဲ့ရက်မှာဦးဇင်းတို့ဘက်ကတိုင်းတုတ္တမာရခေရမြို့ရဲ့အနီးမှာဘေတကာလတောအုပ်ဆိုတာရှိတယ်တဲ့အဲ့ဒီတောအုပ်ထဲမှာမြတ်စွာဘုရားကသတင်းသုံးနေတာအဲ့ဒါသူကမြတ်စွာဘုရားသတင်းသုံးနေတောအုပ်ရဲ့အရှိဘက်မှာရှိတဲ့ဝါတော်အဲ့ဒီဝါတော်ထဲမှာတပါးတည်းသွားပြီးတော့သတင်းသုံးသတင်းသုံးပြီးတော့အပြင်းအထန်သူ15ရက်လောက်ကမ္မထန်တရားကိုနေမနာညမနာကြိုးစားအထုတ်တဲ့အရှင်တို့လားအဲ့လိုကြိုးစားအထုတ်ပြီးတော့အနည်းငယ်မြပင်ပန်းနေဆိုပြီးတော့သူနားရင်းနဲ့သူ့ရဲ့စိတ်ထဲမှာအတွေးတွေပေါ်လာအဒီကနေ့ညနာယူကြည်ညိုကြရမယ်အဓိကတရားကအဲ့ဒါပဲနော်အတွေးတွေပေါ်လာတာသူဘာတွေတွေးလဲဆိုတော့တိအချက်ဘေးတဘောင်သူတော်ကောင်တို့တိတိကျကျနားဆိုင်မယ်နော် ဘာတွေတွေးလဲဆိုတော့အဘိသတယံဓမ္မောနာယံဓမ္မောမဟိသတာတဲ့ဟောဒီလောကုတ္တရာတရားတို့တရားမြတ်သူတော်ကောင်းတရားတို့တရားမြတ်ဆိုတာအလိုနေတဲ့ပုဂ္ဂိုလ်တွေမှာသာလင်ပြည့်စုံနိုင်တာအလိုကြီးတဲ့ပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာမပြည့်စုံနိုင်ဘူးတဲ့ဒါသူ့အတွေးပဲနော်အလိုနေသောပုဂ္ဂိုလ်တို့ရဲ့တဏ္ဍာမှာသာလင်သူတော်ကောင်းတရားလောကုတ္တရာတရားဆိုတာပြည့်စုံနိုင်တာအလိုကြီးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားလောကုတ္တရာတရားမပြည့်စုံနိုင်ဘူးတဲ့အပိစ္ဆအလိုနေတယ်အလိုနေတယ်ဆိုတာကဂုံအင်ဗတန်ရှိတယ်သူတော်ကောင်းတရားတို့ရဲ့ပြည်စုံမှတာလေအလိုနေတယ်ဆိုတာကလည်းဖြစ်နိုင်တာပေါ့နော်ဟိုကလည်းရခြင်းဒီကလည်းရခြင်းဟိုကဖြစ်ခြင်းဒီကဖြစ်ခြင်းအလိုဆန္ဒတွေကကြီးကျယ်များပြားနေတဲ့ပုဂ္ဂိုလ်တယောက်အဖို့ဒီမြင့်မြတ်တဲ့သူတော်ကောင်းတရားပြည်စုံဖို့ဆိုတာမဖြစ်နိုင်ဘူးဒါကြောင့်ပေးတဲ့ပေါ့သူတော်ကောင်းတို့ဦးရှင်တို့တွေအလွယ်မှတ်ရမှာကအလိုနေသောပုဂ္ဂိုလ်တို့နှင့်သာလေသူတော်ကောင်းတရားဆိုတာထိုက်တန်တာအလိုကြီးတဲ့ပုဂ္ဂိုလ်တွေနဲ့သူတော်ကောင်းတရားဆိုတာပဋိဒံမူဆိုတဲ့အဓိပ္ပာယ်ကိုပြောလို့မရဘူးလားရတယ်ဒီထဲမှာအရှင်မြတ်တွေးတာကတော့အလိုနေသောပုဂ္ဂိုလ်တို့ရဲ့တဏ္ဍာမှသာလျှင်သူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာအလိုကြီးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှသူတော်ကောင်းတရားမပြည့်စုံနိုင်ဘူးဟုတ်တာပေါ့တေချာစဉ်းစားကြည့်နော်အလိုကြီးတဲ့ပုဂ္ဂိုလ်ကသူ့ရဲ့ကြီးမားတဲ့အလိုတွေကိုဖြည့်ဆည်းဖို့အားထုတ်နေရတာနဲ့ကိုပဲသူတော်ကောင်းတရားဘက်ကိုသူစိတ်ဝင်စားဖို့အချိန်မရှိဘူးရံဖန်ရံခါကြိုးကြကြိုးကြစိတ်ဝင်စားတော့လည်းပဲတကယ်လက်တွေ့မှာအလိုကြီးနေတဲ့အတွက်ကြောင့်သူလိုချင်တာတွေကိုရဖို့ဖက်ပဲတကယ်တမ်းကြတော့လှုပ်ဖြစ်သွားတယ်ဒီစိတ်ရဲ့ငြိမ်ချမ်းမှုသူတော်ကောင်းတရားကိုသိဖို့ဒါဥစဉ်တို့လောကုတ္တရာတရားဆိုတဲ့အဆင့်ကိုအသာထားပါအောင်နော်စိတ်ရဲ့ငြိမ်ချမ်းမှုဘဝမှာအေးအေးချမ်းချမ်းလေးနေရဖို့ဆိုတာလောက်တောင်မှအလိုကြီးတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဘက်ကိုလှည့်ဖို့မလွယ်ဘူးသူ့ရဲ့ကြီးမားတဲ့အလိုကိုပဲသူဖြည့်ဆည်းနေရတာနဲ့သူ့ရဲ့တန်ဖိုးရှိတဲ့ဘဝတန်ဖိုးရှိတဲ့အချိန်တွေဟာကုန်ခန်းသွားတာပဲမြတ်တယ်။ဘဝဆိုတာတကယ်တမ်းကတော့အလေးအထက်လုပ်နေရတယ်လို့ဥစဉ်ထင်တယ်။ကိုယ့်ဘက်ကလည်းပေးရတယ်၊သူ့ဘက်ကလည်းပြန်ရတယ်။ကိုယ့်ဘက်ကဘာပေးရလဲ။ကိုယ့်ဘက်ကတော့ဘဝကိုပဲပေးလိုက်ရတယ်၊အသက်ကိုပဲပေးလိုက်ရတယ်လို့ဥစဉ်ကပြောခြင်းတယ်။ဆိုကြပါစို့တရက်နေလိုက်တယ်ဆိုရင်တရက်စာဘဝပေးလိုက်ရတယ်၊တရက်စာအသက်ပေးလိုက်ရတယ်တော့ဒါဘယ်တော့မှပြန်မရဘူးနော်အဲ့ဒီနေခဲ့တဲ့ရက်အဲ့တော့ငါးဘက်ကပေးလိုက်ရတာကတော့အလွန်ကိုတန်ဖိုးကြီးတဲ့ဖြစ်နိုင်ကြီးအလွန်ကြီးတဲ့အခွင့်အရေးနဲ့ပြည့်ဝတဲ့တကက်ဘဝကိုပဲပေးလိုက်ရတာခိုးဘက်ကဘာပြန်ရမလဲဆိုတာမစဉ်းစားသင့်ဘူးလားကိုကကောင်းတာတွေလုပ်မယ်ဆိုလို့ရှိရင်တော့ဘဝပေးလိုက်ရတာနဲ့တန်တယ်ပေါ့ဘဝထက်ပိုးပြီးတော့တန်ဖိုးကြီးတဲ့ကောင်းတာကိုကိုပြန်ရတာကိုနော်တကယ်လို့ကိုကမကောင်းတာလုပ်မိပြီဆိုရင်တော့ဘဝကကုံသွားရတဲ့အထက်ပေးလိုက်ရတဲ့အထက်ပြန်ရတာကြီးကမကောင်းတာကြီးပြန်ရတယ်။ဒါကိုပဲအရှုံးမြတ်တွေ့ရမယ်ဆိုတဲ့အဓိပ္ပာယ်ကိုကြီးညွှန်းပြီးတော့ပြောရမှာဟုတ်လား။ရောက်တယ်။မကောင်းတာလုံးမိရင်ရှုံးတယ်။ကောင်းတာလုံးမိရင်မြတ်တယ်။နော်။ဒါကြောင့်ပိဋကတ်ပေါင်းသူတော်ကောင်းတို့ဘဝမှာလိုချင်တာတစ်ခုခုကိုတော့လူတိုင်းဟာရှာဖွေနေကြတာပဲ။ဒါကြောင့်ဘာတွေရှာပြီးတော့ငါဘာတွေရတယ်လဲဆိုတာကိုစစ်ဆေးဖို့မလိုဘူးလား။လိုတယ်။သူတော်ကောင်းတရားကိုရှာမှသူတော်ကောင်းတရားနဲ့ထိုက်တန်တဲ့ငြိမ်းချမ်းမှုချမ်းသာမှုဆိုတာရတာ။နော်လောကီပစ္စည်းဥစ္စာကိုရှာမယ်ဂုံပကသနာကိုရှာမယ်ဆိုရင်တော့သူတော်ကောင်းတရားနဲ့ဟိုထိုက်တန်တဲ့သူတော်ကောင်းတရားကြောင့်ဖြစ်တဲ့ချမ်းသာဒုက္ခကိုရနိုင်မလား။မရနိုင်ဘူး။လောကီအရာကိုရှာရင်လောကီဟာပဲရမယ်။ကိုရှာတာပဲကိုရမှာ။ဟုတ်လား။အဲ့ဒီတော့ရလာတဲ့အရာတွေဟာဘယ်အရာကတန်ဖိုးဘလောက်ဘယ်အရာကတန်ဖိုးဘလောက်ဆိုတာကိုလည်းခေါ်ချမ်းနားလည်ဖို့တော့လိုမယ်ထင်တယ်။ဒီနေရာမှာတန်ဖိုးအကြီးသေးဆိုတာကကိုရထားတဲ့အရာကကိုယ့်ကိုဘလောက်ချမ်းသာမှုဖြစ်စေသလဲဆိုတာနဲ့တိုင်းတားရမယ်လို့ဥစဉ်ထင်တယ်။ဟုတ်လားပစ္စည်းဥစ္စာကငါ့ကိုဘလောက်ချမ်းသာစေသလဲ။ဂုံမကသနာတွေကငါ့ကိုဘလောက်ချမ်းသာစေသလဲ။သူမဟုတ်ငါသိထားတဲ့သူတော်ကောင်းတရားအတိတ်ကလေးဘာမှမပြောပါတော့ပေမဲ့နော်။အဲ့ဒီအတိတ်ကလေးကငါ့ကိုဘလောက်ချမ်းသာစေသလဲ။ဘလောက်ချမ်းသာသေးတယ်ဆိုတာရဲ့အဖြေဒီပင်လည်းတန်ဖိုးဘလောက်ကြီးတယ်ဆိုတာရဲ့အဖြေပဲဟုတ်ရဲ့လားဒါကြောင့်ပိဋကတ်ပေါင်းသူတော်ကောင်းတို့ကိုးနားလေတယ်လို့လောကကြီးမှာရှာဖွေနေကြတာကိုးရှာတယ်လို့ကိုးရကြတာသူတော်ကောင်းတရားနဲ့ပစ္စည်းဥစ္စာနဲ့သူတော်ကောင်းတရားကကိုးတန်ဖိုးရှိတယ်လို့တော့ဗဇက်ကတော့ပြောကြတာပဲထိုက်တဲ့လောက်လဲသဘောတော့ပေါက်ကြတာပဲသို့တော့တကယ်လက်တွေ့မှာကြတော့ဘာကိုပဲအရှာများတော့ ဒီစီဥစ္စာပဲရှားရတာပဲအဲ့တော့ကိုရှားတာကိုရတာနော်အညာဟိလာဘူးပဏိတာအညာနိဗ္ဗာန်ဂါမိနိလတ်လာဘရာချောင်းနီလန်းကတမျိုးပဲတဲ့စိတ်ရစစ်မှန်တဲ့ငြိမ်းချမ်းမှုကိုရဖို့နီလန်းကတမျိုးပါတဲ့ပိတ္တတို့စဉ်းစားဖို့လိုတယ်နော်ဒါဥစဉ်ကစဉ်းစားစရာလေးတွေပြောတာခုဒီမှာအရှင်မြတ်ကစဉ်းစားနေတယ်အလိုနေသောပုဂ္ဂိုလ်တို့ရဲ့တဏ္ဍာမာသာလည်းသူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာအလူကြီးသောပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးလို့သူစဉ်းစားဒါလက်တွေ့ကလေးနားလည်ဖို့ဒါဦးဇင်းတို့ပြောတာပါဟုတ်လားဒါတိအချက်သူစဉ်းစားနောက်နှိအချက်သူပါဆက်ပြီးတော့စဉ်းစားလဲဆိုတော့တန်ဒုဋ္ဌတယံဓမ္မောနာယံဓမ္မောအတန်ဒုဋ္ဌတသူတော်ကောင်းတရားဆိုတာရောင်ရည်တင်းတင်းနဲ့တန်ဒုဋ္ဌိတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသာလည်းပြည့်စုံနိုင်တာမယောင်ရင်မတင်းတိမ်နိုင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးဒါသူတွေးတဲ့အတွေ့ဒုတိယအတွေ့ပဲရောင်ရင်တင်းတိမ်မှုဆိုတဲ့တန်တုဋ္ဌိတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းသူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာရောင်ရင်တင်းတိမ်မှုမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားမပြည့်စုံနိုင်ဘူးတဲ့ဒါကြောင့်ရောင်ရင်တယ်ဆိုတာပေးတဲ့ပေါင်းသူတော်ကောင်းတို့အလုံးတည်ပြီးသားပါဒီတရားရဲ့ဏိဂုံးပိုင်းမှာလဲမြတ်စွာဘုရားကတခုစီအလိုနေတယ်ဆိုတာဘာရောင်ရဲတယ်ဆိုတာဘာဆိုတာကိုဝေဖန်ခွဲခြားပြီးတော့ဟောဥမာမြတ်စွာဘုရားကဘုရားရှင်မြတ်တွေးနေတဲ့အတွေ့ထဲမှာမို့ဦးဇင်းကအတိဘယ်ကိုပြည့်ပြည့်စုံစုံမပြောသေးတာရောင်ရဲတင်းတိမ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမာသာလည်းသူတော်ကောင်းတရားပြည့်စုံနိုင်မရောင်ရဲမတင်းတိမ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမာသူတော်ကောင်းတရားမပြည့်စုံနိုင်ဘူးဟုတ်တာပေါ့မရောင်ရဲတဲ့ပုဂ္ဂိုလ်စီထက်၍ထက်၍ရကျင်နေသောလောဘဖြင့်လည်းအဲ့ဒီအချိန်မှာသူမောပန်းနေတယ်။ရနေတာကိုဒါပဲလားဒါလေးပဲလားဆိုတဲ့အတွေးနဲ့လည်းပဲမကြည်မနဲ့သူ့မှာဆင်းရဲနေရ။အဲ့လိုဆင်းရဲပူလောင်မှုနဲ့သာအချိန်ကုန်နေတဲ့အတွေ့အကြုံမရောင်ရဲတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းတရားသူ့တန်တာမှာမပြည့်စုံနိုင်ဘူး။ရောင်ရဲတဲ့ပုဂ္ဂိုလ်ကြတော့သူတော်ကောင်းတရားကသူ့အတွက်ဟိုအယံတဲ့လူဖြစ်နေတယ်။နော်သူကရောင်ရည်တင်းတိမ်မှုရှိတဲ့အခါကျတော့နှလုံးစိမ်ဝမ်းကငြိမ်းချမ်းနေတယ်။ငြိမ်းချမ်းနေတော့သူတော်ကောင်းတရားထဲ့ဖို့အတွက်သူ့ရဲ့ခွက်ကအယံတဲ့လိုဖြစ်နေတယ်။ဒါကဥစဉ်တွေးမိတာလေးပြောတာပါ။နော်ရောင်ရည်တင်းတိမ်မှုရှိတဲ့ပုဂ္ဂိုလ်ကစိတ်ကကျဉ်းနဲ့နေတာပြီးဝသူ့စိတ်ထဲမှာ။နော်သူ့မှာဖြစ်နေတဲ့အခြေအနေကိုသူမကြည့်မနဲ့ဘာမှမဖြစ်ဘူး။ဒါဟာသူ့အတွက်အဆင်ပြေတယ်။ဟိုတင်းမိရယသိပြောသလိုပစ္စုပန်နေနာရာပေမိအခုလုံးလုံးစင်ဖြစ်နေတဲ့အခိုက်အတန့်ဒီအခြေအနေလေးနဲ့သူမျှတတယ်တဲ့သူရဲ့စိတ်ကဟုတ်လားဒါအလွန်ရေးကြီးတယ်နော်လုံးလုံးစင်ဖြစ်နေတာလေးနဲ့စိတ်ထဲမှာမျှမျှတတာအစဉ်ပြေအောင်နေတဲ့ကိုအလွန်ရေးကြီးတယ်နော်အဲ့လိုမျိုးရောင်ရည်တင်းတိမ်နဲ့စိတ်ရှိတဲ့ပုဂ္ဂိုလ်သေးလားလဲသူတော်ကောင်းတရားဟာပြည့်စုံနိုင်တာမရောင်ရည်ဘူးမတင်းတိမ်ဘူးဆိုလို့ရှိရင်တော့ပူလောင်မှုတွေနဲ့ရှုပ်ထွေးပြီးတော့ပျောက်ပြက်ခတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းတရားနဲ့သူ့ရဲ့စိတ်ဟာဟိုအံဝင်ခွင်မကြဘူးပေါ့လေဒီလိုပဲပြောရဟုတ်လားဒါကြောင့်အရှင်မြတ်ဒုတိယတွေးတဲ့အတွေးရောင်ရင်မှသာလျင်သူတော်ကောင်းတရားပြည့်စုံမရောင်ရင်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးတဲ့နှစ်အချက်နောက်နံပါတ်3ဆက်ပြီးတော့သူပါစဉ်းစားလဲဘာတွေးလဲဆိုတော့ပါဝီဝိထသယံဓမ္မောနာယံဓမ္မောသင်္ကနိကာရမတ္တစိတ်ငြိမ်မှုကိုလိုလားတဲ့စိတ်ငြိမ်မှုမှာပျော်ပိုက်တဲ့ပုဂ္ဂိုလ်တို့သားလျင်သူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာအပေါင်းဖော်နဲ့မွေ့လျော်နှိမ့်ချိုက်ပျော်ပိုက်နေကြတဲ့ပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာသူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးစိတ်ငြိမ်မှုမှာနှိမ့်ချိုက်ပျော်ပိုက်တဲ့ပုဂ္ဂိုလ်သားလျင်သူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာတဲ့စိတ်ငြိမ်မှုဆိုတာကိုပါဠိလိုဝိဝေကလို့လည်းသုံးနှုန်းတယ်နော်ဝိဝေကစိတ်ငြိမ်မှုဝိဝေကက3မျိုးရှိတယ်ဗျာပိဋကတော်အလုံးမှတ်သားဖို့မယ်ထင်ပါလေကာယဝိဝေကတဲ့တကိုယ်ရင်းတယောက်တည်းနေတတ်အောင်ကြော်တတ်အောင်ကြိုးစားပြီးတော့နေတာနော်ပေါင်းဖော်တွေများလို့ရှိရင်ပေါင်းဖော်တွေရဲ့အကြောင်းအရာတွေကအ ਨੇ ဆုံးခေါင်းနဲ့ရောက်ပြီးတော့ရှုပ်သွားတာတော့အမှန်ပဲကာယဝိဝေကတဲ့တကိုယ်ရင်းနေတာစိတ်ဓာဝိဝေကတဲ့တစိတ်သေးထားတာနော်နိဝရဏဆိုတဲ့စိတ်ရဲ့ညင်ွမ်းသေးတဲ့ပူလောင်စေတဲ့ဒီရှုပ်ထွေးတဲ့စိတ်တွေကိုဖယ်ပြီးတော့နော်တစိတ်တည်းအင်မတန်ကောင်းမြတ်တဲ့စိတ်နဲ့နေနိုင်တာနောက်ဥပတိဝိဝေကတဲ့ဥပတိဝိဝေကဆိုတာကအတိဘယ်ကအင်မတန်လေးနဲ့တည်း သူကကိလေသာတွေကနေကင်းစိတ်ပြီးတော့နေတဲ့နိဗ္ဗာန်သဘောကိုဥပ္ပဒိဝိဝေကလို့ဆိုတာဒါအကျဉ်းမြင်အဓိပ္ပာယ်ပေါ့လေအဲ့ဒါလို့ဝိဝေကတရားမှာနှစ်ချိုက်ပျော်ပိုက်ကြတဲ့ပုဂ္ဂိုလ်တို့နှင့်သားလျင်သူတော်ကောင်းတရားဆိုတာထိုက်တန်တယ်ဆိုတဲ့အဓိပ္ပာယ်အပေါင်းအသင်းတွေမှာမွေးလျော်နှစ်ချိုက်ပျော်ပိုက်ပြီးတော့ကိုတယောက်တည်းမနေတဲ့ဖဲနဲ့အဖော်ကလေးရှိမှအဖော်ကလေးရှိမှဆိုတဲ့ပုဂ္ဂိုလ်မျိုးသူတော်ကောင်းတရားနဲ့သူတော်ကောင်းတရားနဲ့ပြည့်စုံဖို့ဆိုတာမလွယ်ဘူးတဲ့ဒါကိုမထေရမြတ်ကတွေးတာနော်အပေါင်းအသင်းမှာနှစ်ချိုက်ပျော်ပိုက်နေတယ်ဆိုရင်ဟုတ်တယ်သူတော်ကောင်းတရားပြည့်စုံဖို့မလွယ်ဘူးတရားဘက်ကိုချီဥ့လှဲ့ဖို့မလွယ်ဘူးဒါဦးဇင်းစိတ်ထဲစဉ်းစားမိတာလေးပြောခြင်းလေလူဆိုတာအရှုပ်တွေကြီးပဲလူတယောက်ဟာအရှုပ်ထုတ်တထုတ်ပဲသူလည်းအရှုပ်ပဲကိုယ်လည်းအရှုပ်ဒီအရှုပ်တွေအတူတူနေရင်တော့တေချာပေါက်ညှိကြမှာပဲအဲ့ဒါလူများလေးအရှုပ်များလေးအရှုပ်များလေးအညှိများလေးပြီးရင်ခြေဝင်ဥပေါက်တို့ဘယ်ကစပြီးတော့ရှင်းရမှန်းတော့တိမ်မှာမဟုတ်ဟုတ်ရဲ့လားအဲ့တော့အပေါင်းအသင်းတွေသိမ့်များတယ်အပေါင်းအသင်းတွေသိမ့်များတယ်ဟိုမရှိမဖြစ်ဖြစ်ရှိရမယ်မိတ်ဆွေဆိုတာကတော့မိတ်ကောင်းဆွေကောင်းဆိုတာတော့ရှိဖို့အလွန်အရေးကြီးပါလေမြတ်စွာဘုရားကလည်းရှိဖို့တိုက်တွန်းတယ်သို့တော့ဘဝမှာကိုယ်တဲ့သီလသမားရိပညာအားကြီးတဲ့ပုဂ္ဂိုလ်ကိုယ်နဲ့သီလသမားရိပညာဒန်းတူပုဂ္ဂိုလ်ကိုမရနိုင်ဘူးဆိုရင်တယောက်တည်းနေရမယ်လို့မြတ်စွာဘုရားညွှန်ကြားထားတာကိုမရှိဘူးလားရှိတယ်နော်အေးတချို့အပေါင်းအသင်းတွေကကိုယ့်ကိုရှုပ်ထွေးနေတာပဲရှိပေါင်းသင်းတွေများလာပြီအဖော်တွေများလာပြီဆိုရင်အ ਨੇ ဆုံးတော့သူတို့ရဲ့အကြောင်းအရာတွေသူတို့ပြောတဲ့စကားတွေကကိုယ်ကောင်းတဲ့ကိုရောက်တော့မှာမပြေလည်တာတွေရောပြေလည်တာတွေရောတေးကြတာကတော့အရှုပ်တွေပဲဟုတ်လားအဲ့ဒါတွေကိုကိုယ်အ ਨੇ ဆုံးတော့စဉ်းစားရမယ်ဖြည့်ရှင်းနိုင်တဲ့အစွမ်းရှိရင်ကိုယ်ဖြည့်ရှင်းပေးရမယ်တကယ်လို့ဖြည့်ရှင်းနိုင်တဲ့အစွမ်းရှိပါလေနဲ့ဖြည့်ရှင်းမပေးဘူးဆိုရင်လည်းညူစုတာကိုခံရအောင်ပဲအမျိုးမျိုးပါပဲရှုပ်ထွေးမှုတွေကတော့ပြောရင်ဆုံးနိုင်တရားမရှိဘူးဟုတ်လားဟုတ်ဦးရှင်ဘာကိုသွားပြီးတော့အမှတ်ရတော့ဆိုတော့တာမဏကပရဝိကရှင်သာရိပုတ္တရာကိုမေးတာရှိတယ်အရှင်ဘုရားဒုက္ခဆိုတာဘာလဲဒုက္ခဆိုတာဘာလဲတဲ့အဲ့တော့အရှင်မြတ်ကဘာပြောလဲဆိုတော့ဘဝသစ်တပံဖြစ်ရင်အဲ့ဒါဒုက္ခဘဝသစ်တပံမဖြစ်ဘူးဆိုရင်အဲ့ဒါဒုက္ခပဲလို့ဖြစ်အလွန်ကောင်းတယ်နော်ဒီဖြေကအဲ့ဒီမှာသူကဆက်ပြီးတော့ဘာပြောလဲဆိုတော့ဘဝသစ်တပံဖြစ်လို့သာလျင်တဲ့အစာစားတာရေစားတာဆိုတာဖြစ်လာအေးတယ်ပူတယ်ဆိုတာဖြစ်လာကျင်ကြီးကျင်ငယ်စွန့်ကျင်တယ်ဆိုတာဖြစ်လာတယ်ဒီဒုက္ခတွေတွေ့တယ်ဒါဘယ်သူမှမရှောင်နိုင်ဘူးနော်အဲ့မှာ तू ကဘာဆက်ပြောထားတော့ဆိုတော့ဆွေမျိုးတွေရဲ့ဝင်ရောက်ချုပ်ချယ်ခြင်းကိုခံရတဲ့ဒုက္ခဆိုတာလဲဘဝသစ်ဖြစ်ရလို့ဖြစ်တာတဲ့အဲ့ဒါလေးထည့်ထားတယ်ဟုတ်ဦးဇင်းအဲ့ဒါကိုအရင်စိတ်ဝင်စားတယ်နော်ဘဝသစ်ဖြစ်ရလို့ပူတယ်အေးတယ်ဓမင်းစားတယ်ရေစားတယ်ကျင်ကြီးကျင်ငယ်စွန့်ရတယ်ဒါကပစံရှိရှိမရှိရှိပညာတတ်တတ်မတတ်တတ်လူအစင်တတ်မြင့်မြင့်မမြင့်မြင့်လူသားတိုင်းခန္ဓာရှိတဲ့တတ္တဝါတိုင်းတွေ့ရတာမို့လားအေးအဲ့ဒါနဲ့ဒန်းတူထည့်ထားတယ်လူရလူဖြစ်လာရင်ဆွေမျိုးတွေရဲ့ဝင်ရောက်ချုပ်ချယ်ခြင်းကိုတေချာပေါက်ခံရမယ်မခံရတဲ့လူရှိလားမရှိဘူးနော်တရားဓမ္မတို့စဉ်းစားတော့စဉ်းစားတော့အဲ့ဒါလေးကိုဦးစင်ကသွားပြီးတော့အမှတ်ရတယ်အဲ့တော့ပြောနေတာကဘာလဲအပေါင်းအသင်းတွေသိမ့်များလာတယ်မိတ်ဆွေတွေသိမ့်များလာတယ်ဟိုမလိုအပ်တဲ့မိတ်ဆွေတွေကိုဆိုလိုတာပါနော်အဲ့အဲ့မျိုးတွေများလာတယ်ဆိုလို့ရှိရင်သူတော်ကောင်းတရားနဲ့ပြည့်စုံဖို့မလွယ်တော့ဘူးတဲ့ဒါပြောတာဟုတ်လားဒါကြောင့်ဦးဇင်းတို့ဟိုခက်ကဝိသနာသုတ်တံပါလေဧကောစရိခက်ကဝိသနာကဘောဆိုတဲ့ပါဠိပိုက်ကလေးတစ်ပိုက်ရှိတယ်အဓိပ္ပာယ်ကဘာလဲဆိုတော့ကြံ့ကြိုတစ်ချောင်းနေအဲ့လိုမျိုးကြင့်နိုင်အောင်ကြိုးစားရမေးတဲ့ကြံ့ကကြိုးကတစ်ချောင်းနေနော်တော်တဲ့ခြုံနဲ့ဘယ်တဲသွားလို့မှသူ့ဂျိုကညိတယ်ဆိုတာမရှိဘူးဂျိုကနောက်ကိုတောင်သူကကိုင်းနေသေးတာဘာနဲ့ထိလို့မှသူကမညိဘူးရှင်းရှင်းပဲကြံ့ဂျိုလို့ကျင်းရမယ်တမင်ဂျိုလို့မကျင်းရဘူးနော်တမင်ဂျိုကတော့ခြုံနေတက်တည်နေသူကအပွားတွေနဲ့တွေ့လျာသွားလျာထိလျာအကုန်ညိမယ်အခက်မသိရင်သူအသက်ပါဆုံးရှုံးနိုင်တယ်အဲ့ဒါလိုတိုက်တွန်းထားတာတွေမရှိဘူးလားရှိတယ်နောက်ပြီးတော့ဝယုံပုတ်ကြီးလို့မကျင့်ရဘူးမြစ်ဆို့လို့ကျင့်ရမယ်ဆိုပြီးတော့ဦးဇင်းတို့မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေမရှိဘူးလားရှိတယ်တော့ဝယုံပုတ်ဆိုတာကအင်မတန်ရှုပ်တာပေါ့ထဲထဲကဝါလေးတစ်ခုရကျင်နေဆိုရင်ပြက်အောင်ခုတ်ပြီးတဲ့နောက်တော့မှသူ့ကိုပြင်းမဲ့ကိုလွတ်လာအောင်ထွက်လာအောင်ဆွဲနှုတ်ဖို့ဆိုတာမလွယ်ဘူးအဲ့လိုပဲလူတွေဟာအပေါင်းဖော်ဒီဥသောအရှုပ်ထွေးထဲမှာနစ်ပြီးတော့နောက်ရှုပ်ရှက်ခတ်ပြီးတော့နေတာအဲ့ဒါသူ့ကိုသူတော်ကောင်းတရားကြီးဟူသောလွင်မြင်ဘက်ကိုဆွတ်ထုတ်ဖို့ဆိုတာမလွယ်ဘူးဟုတ်ရဲ့လားဒါကြောင့်မြစ်ဆို့လို့ကျင့်ရမယ်ဝယုံပုတ်ကြီးလို့မကျင့်ရဘူးလို့ပြောထားတာပေါ့ရှိတယ်နော်အ ဒါကြောင့်ဒီမှာအရှင်တို့တာကစဉ်းစားတာစိတ်ငြိမ်မှုမှာပြုံးမွေးတဲ့ပုဂ္ဂိုလ်တို့သည်သာလျှင်သူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာနော်အပေါင်းအဖော်မှာတိတ်မွေးလျော်နှစ်ချိုက်ပြုံးပိုက်နေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတရားမပြည့်စုံစေနိုင်ဘူးတဲ့ဒါနံပါတ်3သူစဉ်းစားတဲ့အတွေ့ပေါ့နောက်နံပါတ်4သူပါဆက်ပြီးတော့စဉ်းစားလေဆိုတော့ဥစဉ်ကအကျဉ်းမြင်အကျဉ်းချုပ်ဆောင်ပုဒ်ကလေးစီထားတယ်မှတ်မိအောင်လို့နော်လူနေရောင်ရဲအဖို့နေဆွဲမြဲဝိရိယဟောနံပါတ်၄ကျတော့သူဝိရိယကိုစဉ်းစားเนาะအာရထဝိရိယတာယံဓမ္မောနာယံဓမ္မောကုတိတတသူတော်ကောင်းတရားဆိုတာလုံးလာကြိုးကိုအားထုတ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသာနဲ့ပြည့်စုံနိုင်တာပြင်းရည်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးတဲ့เนาะပြင်းရည်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသူတော်ကောင်းတရားပြည့်စုံနိုင်ဘူးเนาะပေးတဲ့ပေါင်းသူတော်ကောင်းတို့တရားလောက်တန်ဖိုးမရှိတဲ့အရာကိုတောင်းမှအာမထုတ်ဖဲနဲ့မလုတ်ဖဲနဲ့ရနိုင်ကလားမရနိုင်ဘူးနော်အဲ့တော့အင်မတန်တန်ဖိုးကြီးတဲ့တရားဟာအာမထုတ်ဖဲနဲ့ဘယ်နည်းနဲ့မှမရနိုင်ဘူးတန်ဖိုးအကြီးဆုံးသည်အာအထုတ်ရဆုံးဖြစ်မယ်လို့ဆိုလို့ရှိရင်တရားသည်အာအထုတ်ရဆုံးဖြစ်လိမ့်မယ်ဘာလို့တရားကတန်ဖိုးအကြီးဆုံးကိုဟုတ်ရဲ့လားဒါကြောင့်အာထုတ်သောပုဂ္ဂိုလ်သည်သာလျှင်သူတော်ကောင်းတရားနှင့်ထိုက်တန်လေပြင်းရည်သောပုဂ္ဂိုလ်သည်သူတော်ကောင်းတရားနှင့်မထိုက်တန်ဘူးတဲ့ဒါလက်တွေ့နဲ့ရှင်ပြီးတော့အရှင်မြတ်ကစဉ်းစားနေတာတွေးနေတာတော့အဲ့ဒါနံပါတ်၄သူတွေးတဲ့အတွေ့ပဲလူနေရောင်ရဲ့အဖို့နဲ့ဆွဲမြဲဝီရိယတတိသမာဓိပညာထဲပါနိဗ္ဗာန်ပင်စားဒါကဒီသုတ်တန်ရဲ့အနှိမ့်ချုပ်ပေါ့နောက်နံပါတ်၅သူစဉ်းစားတာကတတိဥပဋိဒ္ဒတတိတယံဓမ္မောနာယံဓမ္မောမௌထတတိတံမြတ်စွာဘုရားရဲ့ဒီသူတော်ကောင်းတရားဆိုတာလောကုတ္တရာတရားဆိုတာတတိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့တန်တမာတာနဲ့ပြည့်စုံနိုင်တာမိလျော်ပြီးတော့တတိလွတ်ကင်းနေတဲ့ပုဂ္ဂိုလ်ရဲ့တန်တမာသူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးတတိဆိုတာမြတ်စွာဘုရားရဲ့အဆုံးအမပြည့်စုံဖို့အတွက်အင်မတန်အရေးကြီးတဲ့တဲ့ပြောရရင်အရေးအကြီးဆုံးတရားဖြစ်တယ်လို့တောင်ပြောလို့မရဘူးလားနော်ကိုကိုကဘာဖြစ်လို့ဖြစ်နေမှမသိတဲ့လူတယောက်တည်းသူတော်ကောင်းတရားသိဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးဒါကြောင့်တတိထားရမှာနော်ဒီနေရာမှာပိဋကပေါင်းသူတော်ကောင်းတို့တတိလို့ပြောလိုက်ရင်ပိဋကတို့ရဲ့စိတ်ထဲမှာတတိပဋ္ဌာန်ဆိုတာလေးတော့တွေးပြီးသားဖြစ်မယ်ထင်ပါတယ်နော်ကိုယ့်ရဲ့ယုတ်ကာယဘာတွေဖြစ်နေတယ်လဲပူဓာတွေဖြစ်နေလားအေဓာတွေဖြစ်နေလားလှုပ်ရှားဓာတွေဖြစ်နေလားတွန်းကန်ဓာတွေဖြစ်နေလားဘယ်လိုသဘောတဘာဝတွေဖြစ်နေလဲအကြောင်းအားလျော်စွာဒလဇက်ကြီးဖြစ်နေတာတော့မရှိဘူးလားရှိတယ်ဖြစ်နေတာရှိတယ်အဲ့ဒါကိုဖြစ်နေတဲ့အတိုင်းလေးမှန်မှန်ကန်ကန်အပူမရှိအလိုမရှိနှုတ်ပယ်ချက်တွေမပါဘဲနဲ့ဖြည့်ဆွတ်ချက်တွေမပါဘဲနဲ့တိနေအောင်ကြိုးစားနေမယ်ဆိုရင်ဒါတတိထားနေတယ်လို့ပြောလို့မရဘူးလားရတယ်နောက်ခံစားချက်တွေစံတာဓာတ်တွေပဲဖြစ်ဖြစ်ဆင်းရဲဓာတ်တွေပဲဖြစ်ဖြစ်ဆင်းပြေဓာတ်တွေဆင်းမပြေဓာတ်တွေကောင်းဓာတ်တွေမကောင်းဓာတ်တွေဘယ်လိုခံစားချက်မျိုးကိုမစုဖြစ်နေတဲ့အတိုင်းခံစားချက်ကိုခံစားချက်မျှပဲလို့တတိဥရှိပြီးတော့သိနေမယ်ဆိုရင်ဒါတတိရှိနေတယ်လို့ပြောလို့မရဘူးလားရတယ်နော်နောက်ပြီးတော့ကိုယ့်ရဲ့စိတ်အတွေးတွေမြင့်မြတ်တဲ့အတွေးတွေရှိမယ်ယုံညံ့တဲ့အတွေးတွေရှိမယ်တဲ့တဲ့ပြောရင်လိုချင်တာတွေရှိမယ်မလိုချင်တာတွေရှိမယ်မကျေနပ်တာတွေရှိမယ်ကျေနပ်တာတွေရှိမယ်သိတာတွေရှိမယ်မသိတာတွေရှိမယ်စိတ်ရဲ့ယုံညံ့တဲ့သဘောမြင့်မြတ်တဲ့သဘောဒီစိတ်သဘောတွေကိုသိတယ်ဆိုရင်လည်းဒါပါခေါ်မလို့တတိအဲ့ဒါလိုပဲမြင်ခြင်းကြားခြင်းနားခြင်းစားခြင်းထိခြင်းတွေ့ခြင်းအစရှိတဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားမျိုးစုံသဘောမျိုးစုံအကြောင်းအားလျော်စွာဖြစ်ပေါ်လာတဲ့တရားတွေမရှိဘူးလားရှိတယ်အဲ့ဒါတွေကိုသိတယ်ဆိုရင်လည်းတတိပဲဒါတတိပဋ္ဌာန်တရား၄ပါးကိုဥစဉ်အနှစ်ချုပ်ပြီးတော့ပြောလိုက်တာအဲ့ဒီတတိတရားမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားပြည့်စုံဖို့ဆိုတာမဖြစ်နိုင်ဘူးတဲ့တတိအားကြီးတဲ့ပုဂ္ဂိုလ်ရဲ့တန်တမာတယ်ငါသူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာပါတဲ့။နောက်ဒါနံပါတ်5သူစဉ်းစားတဲ့အတွေ့ပေါ့။နောက်နံပါတ်6ပါစဉ်းစားလဲဆိုတော့တမာတိနော်တမာတိတမာဟိတသယံဓမ္မောနာယံဓမ္မောအတမာဟိတသသူတော်ကောင်းတရားဆိုတာတည်ငြိမ်တဲ့တမာတိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့တန်တမာတယ်လည်းပြည့်စုံနိုင်တာစိတ်တွေပြန့်လွင့်လို့တမာဒီကင်းတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသူတော်ကောင်းတရားဆိုတာမပြည့်စုံနိုင်ဘူးလို့ဒါသူစဉ်းစားတာဟုတ်တာပေါ့တမာဒီရှိမှသာလေတမာဟိတောဘိက္ခွေယထာဘူတံပဇာနာတိတဲ့ ဒီဉာဏ်မှဟုတ်တည်တိုင်မှန်တည်တိုင်တည်တယ်ဆိုတဲ့ဉာဏ်ပညာဆိုတာဖြစ်တာဉာဏ်ပညာဆိုတာဖြစ်မှဒုက္ခဆိုတာငြိမ်းတာဟုတ်တယ်နော်ဒါကြောင့်တမာတိတရားအရေးမကြီးဘူးလားအရေးကြီးတာဘောဗျအရေးကြီးလို့သီလသာသနာတမာတိသာသနာပညာသာသနာဆိုပြီးတော့တခန့်တနာတမာတိသာသနာဆိုပြီးဟောထားတာမရှိဘူးလားရှိတယ်တချို့ကတမာတိကိုပယ်ချင်တာတွေတချို့ပြောတာတွေဆိုတာတွေကြားဘူးတာရှိတယ်နော်တမာတိဟာအရေးမကြီးဘူးလ တိတည်ငြိမ်မှမှန်မှန်ကန်ကန်တည်နိုင်တာဒါကြောင့်တမာရီရှိအောင်ကြိုးစားရမယ်လို့တိုက်တွန်းထားတာရှိဦးဇင်းတို့မဂ်ဂင်၈ပါးဆိုတာကိုပဲစဉ်းစားကြည့်မဂ်ဂင်၈ပါးထဲမှာတမာတိဆိုပြီးတော့မပါဘူးလားနော်တမာဝါယမတမာတတိတမာတိဆိုပြီးတော့တမာတိမဂ်ဂင်၃ပါးမဂ်ဂင်၈ပါးရဲ့အင်္ဂါအစိတ်အပိုင်းနော်ဆိုကြပါစို့မဂ်ဂင်၈ပါးသည်ဘိဉ္ကြီးတစ်ပိုင်းဖြစ်မယ်ဆိုလို့ရှိရင်ဒီတမာရီတည်အင်္ဂါအစိတ်ပိုင်း၃ခုဖြစ်နေတဲ့အတွက်ကြောင့်သူတို့မပါရင်ဒီဘိဉ္ကြီးပြတ်မသွားပြီဘူးလား။ကောင်းကောင်းသွားလို့ရအောင်မလား။မရတော့ဘူး။တမာရီမပါလို့မဖြစ်ဘူး။ဒါပေမဲ့တမာရီကပန်းတိုင်တော့မဟုတ်ဘူးနော်။ကရိယာဒဇပလာပေါ့။အတိတူးညံတူးကိုရဖို့အတွက်အသုံးချရမယ်။ဟုတ်။သူပါမှလည်းပဲပန်းတိုင်ကရောက်နိုင်တာ။ဟုတ်ရဲ့လား။အေးဒါကြောင့်တမာတိရှိမှသာလည်းသူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာတမာတိမရှိရင်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးတဲ့ဒါသူတွေးတာနံပါတ်6ရောက်သွားပြီနော်ဟေးနောက်ဆုံးနံပါတ်9သူတွေးတဲ့အတွေ့ရှစ်ခုမြောက်အတွေ့ကမြတ်စွာဘုရားဖြစ်နော်နံပါတ်9သူတွေးတဲ့အတွေ့ကဘာလဲဆိုတော့ပညာဝတ္တောယံဓမ္မောနာယံဓမ္မောဒုပိညတ္တပညာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့တန်တမာသာနဲ့သူတော်ကောင်းတရားဆိုတာပြည့်စုံနိုင်တာတဲ့။ပညာမရှိတဲ့ပုဂ္ဂိုလ်ရဲ့တန်တမာသူတော်ကောင်းတရားဆိုတာပြည့်စုံနိုင်ဘူးတဲ့။ဒီနေရာမှာပညာဆိုတာကနေပယ်ကအခြေကြီးဗျ။အခြေခံအပြင်ကံကံရဲ့အကျိုးကိုသိမြင်နာလေမှုကနေစရတယ်။အထုအထိပ်အရာပြောရမယ်ဆိုရင်တော့သစ္စာလေးပါးကိုသိတဲ့သဘောပေါ့။အဲ့ဒါပညာရဲ့အထုအထိပ်နော်။ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်မယ်ကိုလှုပ်ထားတဲ့လှုပ်ရဲ့အကျိုးဆက်ကိုကိုယ်သာလင်ခံစားရမယ်ဆိုတဲ့အတိအမြင်အခြေခံရှိဖို့မလိုဘူးလားလိုတယ်ဒါပေမဲ့ဦးဇင်းတို့ဒေသနာတော်အသီးသီးမှာတော့ပညာရဲ့အတိအပယ်ကိုမြတ်စွာဘုရားဘယ်လိုဖွင့်ဆိုလဲဒီသုတ်တန်ရဲ့နောက်ပိုင်းမှာလည်းပဲပညာဆိုတာဘာလဲဆိုတာကိုမြတ်စွာဘုရားကိုယ်တော်တိုင်ပြောထားတာရှိတယ်ပညာဆိုတာဘာလို့ဆိုတော့ယုံဉာဏ်ကိုဖောက်ထွင်းပြီးတော့တဲ့သိမြင်နားလေတဲ့ရုဒ္ဒဏ္ဍတ္တရဲ့ဖြစ်ချင်းပြက်ချင်းကိုသိမြင်နားလည်တဲ့သဘောကိုပညာလို့ခေါ်တာတဲ့ဟိုအရက်ပြောလေးနားလည်လွယ်အောင်ပြောရရင်တော့ဖြစ်ချင်းပြက်ချင်းကိုနားလည်ရင်ပညာဒကာဓမ္မတို့ဦးဇင်းတို့ရဲ့ဒီခန္ဓာမှာအကြောင်းအားလျော်စွာဖြစ်ပေါ်ဖြစ်ပေါ်လာတဲ့သဘာဝတရားမျိုးစုံမရှိဘူးလားရှိတယ်အဲ့ဒီဖြစ်ပေါ်ဖြစ်ပေါ်လာတဲ့သဘာဝတရားတွေကိုဖြစ်စေအခက်အတက်မှာတတိဝရိယဉာဏ်ပညာဦးစီးပြီးတော့တိနေအောင်ကြိုးစားမယ်ဆိုရင်အဲ့ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာပြီးဆုံးသွားတာပဲမရှိသွားတာပဲကုန်းကုန်သွားတာပဲပျောက်သွားတာပဲချုပ်သွားတာပဲလို့မသိနိုင်ဘူးလားသိနိုင်နေဖြစ်တိုင်းကိုသာသိအောင်လို့ဖြစ်တဲ့သဘောတွေဟာမရှိတော့ဘူးဆိုတာသိရတယ်နော်ဖြစ်တိုင်းကိုသာသိအောင်လို့အခုဖြစ်တာကိုသိတယ်အဲ့ဒါကိုထားခဲ့တော့နောက်ထပ်ဆက်ပြီးတော့ဖြစ်နေတာမရှိဘူးလားရှိတယ်အဲ့ဒီဖြစ်နေတာကိုဆက်ပြီးတော့သိအဲ့ဒီဖြစ်နေတာကိုတည်တိုင်းတည်တိုင်းအရင်ဖြစ်တဲ့ဟာမရှိတော့ဘူးဟောနောက်ဖြစ်တာနဲ့ရက်တည်တယ်အရင်ဖြစ်တာမရှိတော့ဘူးနောက်ဖြစ်တာကိုတည်တယ်အဲ့ဒါလည်းမရှိတော့ဘူးဒီလိုနဲ့ဖြစ်ချင်းတရားတွေဟာဆက်ပြီးတော့ဒလဇက်ဖြစ်မနေဘူးလားဖြစ်နေတယ်ဒလဇက်ဖြစ်နေသည့်အားလျော်စွာဒလဇက်ဖြစ်ခဲ့တဲ့တရားတွေဟာဒလဇက်ပဲမရှိတော့ဘူးကုန်ပြောက်သွားတယ်ချုပ်ပြောက်သွားတယ်နော်အဲ့ဒါလိုဖြစ်ချင်းပြက်ချင်းသဘောတရားကိုသိမြင်နားလည်မယ်ဆိုရင်အဲ့ဒါဘာခေါ်မလို့ပညာအဲ့ဒီဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်သေးတာနဲ့သူတော်ကောင်းတရားနဲ့ပြည့်စုံနိုင်တာအဲ့ဒီဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားနဲ့မပြည့်စုံနိုင်ဘူးဒါကြောင့်မြတ်စွာဘုရားကသိတဲ့မြင်တဲ့သူကိုယ်သာနဲ့ဒုက္ခကုန်နိုင်တယ်လို့ငါဟောတယ်မသိတဲ့မမြင်တဲ့လူအတွက်ဒုက္ခကုန်နိုင်တယ်လို့ငါမဟောဘူးလို့မြတ်စွာဘုရားဟောထားတာလည်းရှိတယ်ဒါကြောင့်အရှင်မြတ်ကဒါကိုစဉ်းစားတာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်သီးသားနဲ့သူတော်ကောင်းတရားနဲ့ပြည့်စုံနိုင်တယ်။ဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားနဲ့မပြည့်စုံနိုင်ဘူးတဲ့။ဘယ်နှချက်ရှိပြီတော့ခုနှစ်ချက်။အဲ့ဒီခုနှစ်ချက်စဉ်းစားပြီးတော့အရှင်မြတ်ကရှေ့ဆက်ပြီးတော့မစဉ်းစားတတ်တော့ဘူး။နော်။တာဝကရိရဲ့သဘောဆိုတာကမင်းကွန်းဆိုတော်ဘုရားကြီးရှင်းပြထားတာရှိတယ်။ တာဝကရရဲ့ဉာဏ်တာဝကရရဲ့အတွေးဆိုတာကပညာလောက်ဖယ်သူတို့ထိတ်တန်းထားပြီးတော့တွေးတတ်တာတဲ့ပညာဆိုတာကိုတွေးပြီးရင်ဟိုဘက်ဆက်ပြီးတော့တွေးဖို့အတွက်ပင်ပန်းသွားတယ်မတွေးတတ်တော့အဲ့ဒီလိုပဲအရှင်မြတ်ရဲ့စိတ်မှာလဲနောက်ထပ်ညင်းမြတ်တဲ့အတွေးကိုတွေးဖို့အတွက်သူမတတ်နိုင်တော့ဘူးပင်ပန်းသွားတယ်အဲ့ဒါကိုမြတ်စွာဘုရားကဘေးတကာလတောအုပ်ထဲကနေပြီးတော့နော်မြတ်စွာဘုရားတကူတော တယ်သို့သောအနုဒုဒ္ဓသူ့ဉာဏ်နဲ့သူအဲ့ဒီတွေ့ကိုမတွေ့တတ်ဘူးအဲ့ဒါကိုငါသွားပြီးတော့သူ့ရဲ့ဆန္ဒပြည့်အောင်ဖြည့်ဆည်းမယ်ဆိုပြီးတော့မြတ်စွာဘုရားကကိုယ်တော်လက်ကိုဆန့်တကဲ့သို့ဆန့်တော်လက်ကိုကိုယ်တကဲ့သို့အလွန်လျင်မြန်စွာပဲအဲ့ဒီဝါတော်ထဲမှာထင်ရှားဖြစ်ပြီးတော့ခင်းထအပ်သောနေရာမှာမြတ်စွာဘုရားတည်င်းသုံးတယ်တည်င်းသုံးပြီးတော့ဘာလဲဘာပြောလဲဆိုတော့ကောင်းစွာကောင်းစွာအနုရုဒ္ဓာတဲ့နော်သင်ဟာအင်ပတန်မြင့်မြတ်တဲ့ယောက်ျားမြတ်တို့ရဲ့အတွေ့မဟာပုရိသဝိတ္တဆိုတဲ့ယောက်ျားမြတ်တို့ရဲ့အတွေ့ကိုသင်တွေးနေတာဒီလိုအတွေ့တွေတွေးတာဟာအလွန်ကောင်းတယ်တဲ့မြတ်စွာဘုရားကသင်ခုနှစ်ခုမြောက်အတွေ့ကိုတွေးတာအဲ့ဒါမြတ်စွာဘုရားအကုန်စီတန်းဟောပြီးတော့ရှစ်ခုမြောက်အခုငါပြောမဲ့အတွေ့ကိုလည်းတွေးလိုက်ပါဦးတဲ့မြတ်စွာဘုရားကရှစ်ခုမြောက်အတွေ့ကိုဆက်ပြီးတော့သင်ပေးတာပေါ့အဲ့ဒါကဘာလဲဆိုတော့နိဗ္ဗာန်ပင်သတ္တယံဓမ္မောနာယံဓမ္မောပပင်သတ္တအနှစ်ချုပ်ကလေးဦးဇင်းတို့ပြောရရင်အကြံဉာဏ်လေးပြောရရင်ပပင်သတ္တရားတို့ရဲ့ကင်းလွတ်ရာပပင်သတ္ချုပ်ရာပေါ့ပပင်စာတရားဆိုတာဘိသဘောင်သူတော်ကောင်းတို့အလုံးသိပြီးသားပါတဏှာမာနာဒိဋ္ဌိနော်တဏှာဆိုတာကငါဥစ္စာဆိုတဲ့အတွေးနဲ့တွေးတဲ့သဘောတွေပေါ့မာနာဆိုတာကတော့အထင်တစ်လုံးနဲ့ပေါ့လေတွေးနေတဲ့အတွေးတွေပေါ့ဒိဋ္ဌိဆိုတာကထင်ရှားရှိတဲ့ယုံနံကိုပဲငါလို့သူလို့လွယ်လွယ်မှာမှာဆွဲလန်းမှတ်ထင်တဲ့သဘောပေါ့အဲ့ဒီတဏှာမာနာဒိဋ္ဌိဆိုတဲ့ပပင်စာတရားကင်းချုပ်နေတဲ့နိဗ္ဗာန်တရားမှာမွေးလျော်တဲ့ပုဂ္ဂိုလ်ဒီသာနဲ့သူတော်ကောင်းတရားနဲ့ပြည့်စုံနိုင်တာ။ပပင်္စတရားနဲ့ပျော်မွေ့နေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတရားနဲ့မပြည့်စုံနိုင်ဘူးတဲ့။ဆိုလိုတာကအမြဲတမ်းတဏှာအတွင်းနဲ့တွေးမယ်၊မာနအတွင်းနဲ့တွေးမယ်၊ဒိဋ္ဌိအတွင်းနဲ့တွေးမယ်။ဒီတဏှာမာနဒိဋ္ဌိဖြင့်သာနဲ့ပျော်မွေ့နေမယ်ဆိုရင်တော့သူတော်ကောင်းတရားဟာအဲ့ဒီပုဂ္ဂိုလ်ရဲ့တဏှာမှာမပြည့်စုံနိုင်ဘူး။အမြဲတမ်းရဖို့ရဖို့အမြဲတမ်းငါဟာငါဟာဆိုတဲ့အတွေးပေါ့လေ။ဟုတ်လား။အမြဲတမ်းငါငါငါဆိုပြီးတော့ရှင်ပြိုင်မှုတွေနဲ့ဘေးကအရာတွေနဲ့ကိုယ်နဲ့အမြဲတမ်းနှိုင်းချိန်ရှိန်ထိုးပြီးတော့ဟိုရှင်ပြိုင်နေဆိုတာဥစဉ်တို့ဟိုမာနရဲ့သဘောကနှိုင်းချိန်နေဆိုတဲ့သဘောပေါ့သူကဘာလဲငါကဘာလဲပေါ့ဟုတ်လားအတအားမြင့်မြတ်ပြီးတော့သူတဲ့အများကြီးကိုယ်သာတယ်လို့ထင်မှမာနမဟုတ်ဘူးငါကတော်တော်ညံ့တာပဲသူတဲ့ငါတော်တော်ညံ့တာပဲလို့ထင်ရင်လည်းအဲ့ဒါလည်းမာနပဲနော်မာနရဲ့သဘောကလည်းအတိပ္ပယ်ကအကျယ်ကြီးဟုတ်လားနော်အဲ့ဒီလိုတဏှာမာနဒိဋ္ဌိဆိုတဲ့အတွေးမျိုးတွေနဲ့လားနှစ်ချိုက်ပြိုပိုက်နေမယ်ဆိုရင်ဒီပုဂ္ဂိုလ်သူတော်ကောင်းတရားပြည့်စုံနိုင်ပါဘူးတဲ့ဒီပပင်္စတရားတွေကင်းပြောက်ရနိဗ္ဗာန်တရားမှာပျော်မွေ့ကြည်လင်သက်ဝင်နေနိုင်တဲ့ပုဂ္ဂိုလ်တွေသာလေသူတော်ကောင်းတရားနဲ့ပြည့်စုံနိုင်တာအဲ့တော့ဒီနေရာမှာတခုတော့စဉ်းစားရရှိတာပေါ့ဗျာမဉ္ဇဉ်ဘုံဉ္ဇဉ်ကလည်းမရသေးတော့နိဗ္ဗာန်ချမ်းသာကလည်းမျက်မှောက်မပြုတ်ဘူးသေးဘူးနိဗ္ဗာန်ချမ်းသာကိုမျက်မှောက်မပြုတ်ဘူးသေးပဲနဲ့ဘယ်လိုလုပ်ပြီးတော့ဒီနိဗ္ဗာန်မှာတပည့်တို့ပြောနိုင်မလဲမေးတယ်ရမရှိဘူးလားရှိတာပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာပြောချင်တာကအ ਨੇ ဆုံးတော့ပရိယတ္တိဘဟုသုတစာပေဘဟုသုတအရာလောက်နဲ့သူတော်ကောင်းကြီးတွေရဲ့ဇကားကိုကြားဘူးနာဝသုတညာလောက်နဲ့လည်းပဲဒါနိဗ္ဗာန်တရားမှာပျော်မွေ့တတ်ဖို့လိုမယ်လို့ထင်တယ်ဆိုကြပါစို့ဘဝခန္ဓာဆိုတာဒုက္ခမြတ်ပဲနိဗ္ဗာန်မှာဒီဘဝခန္ဓာဒီရုပ်တ္တနတ္တတိလုံးဝချုပ်ဆုံးနေတဲ့သဘောရှိတယ်လို့သူတော်ကောင်းကြီးတွေကပြောတယ်။နော်။နောက်ပြီးတော့လောဘဆိုတာပူလောင်တဲ့သဘောရှိတယ်၊ဒေါသဆိုတာပူလောင်တဲ့သဘောရှိတယ်။မာနတွေနော်အစရှိတဲ့ကိလေသာတရားတွေဆိုတာပူလောင်တဲ့သဘောရှိတယ်ဆိုတာတော့တော့ပေးသက်တို့လည်းသိ။အဲ့ဒီပူလောင်တတ်တဲ့ကိလေသာတွေလုံးဝချုပ်ငြိမ်းနေတဲ့သဘောဟာဘလောက်ချမ်းသာမလဲ။ဒီလောက်လေးတော့ဒကာမတို့ဦးရှင်တို့စဉ်းစားတတ်ဖို့မလိုဘူးလား။လိုတာပေါ့။အဲ့ဒါလို့တွေးပြီးတော့လည်းပဲ။အော်ဒီဘက်ကန်းကအလွန်ဆင်းရဲတယ်။ဒီသဘောတရားတွေကမကောင်းတဲ့သဘောတရားတွေဒီသဘောတရားတွေချုပ်ဆုံးနေတဲ့နိဗ္ဗာန်ဆိုတဲ့သူတော်ကောင်းတွေမြင့်နိုးတဲ့သဘောတရားဒီသာနေဒါတကယ်ကောင်းတဲ့တကယ်ချမ်းသာတဲ့သဘောဖြစ်လိမ့်မယ်လို့ဒီလိုအတွေးမျိုးလေးတွေဟာမြင့်နိုးစရာမကောင်းဘူးလားအေးအ ਨੇ ဆုံးတော့အဲ့လောက်တော့တွေးရမှာပေါ့ဟုတ်ရဲ့လားအေးအဲ့တော့ဘေးသာပေါ့သူတော်ကောင်းတို့ပပင်စာချုပ်ရနိဗ္ဗာန်မှာပျော်မွေ့နှိမ့်ချိုက်သောပုဂ္ဂိုလ်ဒီသာနေသူတော်ကောင်းတရားနဲ့ပြည့်စုံနိုင်တယ်ပပင်္စတရားနဲ့ပြုံမွေ့နေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတရားနဲ့ပြည့်စုံနိုင်ဘူးတဲ့ အဲ့ဒီရှိခုမြောက်အတွေးကိုမြတ်စွာဘုရားကအနုရုဒ္ဓါကိုသင်ပေးတာအဲ့လိုသင်ပေးပြီးတော့အနုရုဒ္ဓါတဲ့ဒီ၈ပါးသောအတွေးတွေကိုသင်ဟာအမြဲတမ်းတွေးပါပြီးရင်သူတော်ကောင်းတရားကိုဆက်လက်ပြီးတော့အားထုတ်ပါဒါဆိုရင်သင်ဟာမကြခင်မှာပဲတရားတူတရားမြတ်ကိုရလိမ့်မယ်နောက်ပြီးတော့ဒီဝါတော်ထဲမှာပဲဆက်ပြီးတော့သတင်းသုံးဖို့မြတ်စွာဘုရားကပြီးရင်သူ့ကိုတိုက်တော်မှာအဲ့ဒီမှာမြတ်စွာဘုရားပြန်မကြွသေးခင်မှာဒီအတွေးရှိချက်ကိုတွေးမယ်ဆိုလို့ရှိရင်ဘယ်လိုအကျိုးကျေးဇူးရနိုင်တယ်လဲဆိုတာလေးကိုဟောထားအဲ့ဒါလေးကိုတော့ဥစဉ်ကအလွန်ပြောခြင်းလေသိလားဒီအတွေးရှိခုဒါဥစဉ်တို့ခွေတွေလည်းရှိတယ်နော်ကိုတွေးခြင်းတယ်ဆိုရင်တွေးလို့မရဘူးလားရတယ်သူတော်ကောင်းတရားဆိုတာအလိုနေတဲ့ပုဂ္ဂိုလ်နဲ့သာထိုက်တန်တာအလိုကြီးတဲ့ပုဂ္ဂိုလ်နဲ့မထိုက်တန်ဘူးအစရှိသဖြင့်ပြန်မပြောတော့ဘူးနော်အေးအဲ့ဒီအတွေးရှိချက်ကိုတွေးမယ်ဆိုရင်တဲ့သင်ဟာပထမဇန်ဒုတိယဇန်တတိယဇန်သတုဒ္ဓဇန်ဆိုတဲ့မျက်မှောက်ချမ်းသာစွာနေနိုင်ကြောင်းဖြစ်တဲ့ဒီဇန်တရားတွေကိုလွယ်လွယ်ကူကူသင်ရလိမ့်မယ်တဲ့မြတ်စွာဘုရားကနော်ဇန်တရားတွေကိုတော့ဥစဉ်တို့အကျဉ်းပြောတော့ပါဘူးဟုတ်လားအဲ့ဒီမှာအကျဉ်းပြောနေတာကဘာလဲဆိုတော့အဲ့ဒါလို့ဇန်တရားတွေနဲ့ပြည့်စုံတဲ့ဒီအတွေးရှိချက်နဲ့လည်းသင်ပြည့်စုံမယ်ဆိုလို့ရှိရင်တဲ့ဘာဆက်ပြောတော့ဆိုစိတ်ဝင်စားတဲ့အကောင်းတာကအလွန်ချမ်းသာကြွယ်ဝတဲ့တထေသာတယောက်တည်းသူ့ရဲ့အင်မတန်ကောင်းမွန်မွန်မြတ်တဲ့အဝိတ္တိအင်ကြီးတွေပစိုးတွေကိုကြည်ပြီးတော့နှစ်သက်တဲ့သဘောမွေလျော်တဲ့သဘောရှိသလိုတဲ့သင်ဟာအလွန်တရာမှညံ့ဖျင်းတဲ့ဒီပန့်တကူသင်္ကန်းရဲ့အပေါ်မှာနှစ်သက်တဲ့ပျော်မွေ့တဲ့သဘောဒါပေမဲ့တွေ့တာကညှိမှုတော့မဖြစ်ဘူးတော့တွေ့တာကညှိမှုကင်းတဲ့သဘောချမ်းသာစွာနေနိုင်ခြင်းသဘောနိဗ္ဗာန်ကိုတက်ဝင်ခြင်းသဘောဒီအချက်တွေအတွက်သင်ဟာအလွန်နှစ်သက်တဲ့သဘောဖြစ်လာလိမ့်မယ်တဲ့ဒီဥမာလေးကိုဦးဇင်ကထပ်ပြီးတော့ရှင်းအောင်ပြောခြင်းနေတယ်နော်တထေသာတယောက်ဟာအလွန်ကောင်းမွန်တဲ့အဝိတ္တိရဲ့အပေါ်မှာနှစ်သက်ပြီးတော့မွေ့လျော်တဲ့သဘောမျိုးဘာမှမကောင်းတဲ့ဒီပန့်တကူသင်္ကန်းတော့အမိုက်ပုံတွေကရတာလေးတွေကိုအကုန်လုံးဆုဆက်ချုပ်ဆိုးပြီးတော့ဝင့်ရတဲ့သင်္ကန်းတကယ်ကဘာအကြီးသေးရှိလဲဘာမှအကြီးသေးမရှိဘူးနော်ဒါပေမဲ့လို့သူ့မှာကအင်မတန်ကြီးတဲ့ဂုဏ်ရှိတယ်အဲ့ဒါကဘာလဲဆိုတော့တရားသဖြင့်ရတယ်ဘယ်သူကမှဒါကိုလောဘနဲ့တက်မဲ့ထားတာလဲမရှိနော်အလွန်အပြစ်ကင်းတဲ့အဝိတ္တိဟုတ်လားအဲ့ဒါအရိယဝန္တတရားအရိယတို့ရဲ့အနွယ်ဖြစ်တဲ့ရောင်ရဲတင်းနေခြင်းသဘော၄မျိုးဆိုတာရှိတယ်အဲ့ဒီတရားတွေနဲ့သင်ဟာတဲ့နောက်တတိသာတယောက်ဟာအင်မတန်ကောင်းတဲ့အဝတ်ကိုသဘောထားသလိုမျိုးသင်ဟာပန့်တကူသင်္ကန်းကိုသဘောထားနိုင်လိမ့်မယ်ဒီနေရာမှာဦးဇင်းတို့ကဒါလေးကိုတွေ့ရတော့ဘာစဉ်းစားမိလဲဆိုတော့ဩလူတွေဟာမတူတာတွေကိုပဲအတင်းရွေးပြီးတော့ကြည့်ကြတာတူတာတွေကိုကြတော့သိမမြင်တတ်ကြဘူးဆိုတာလေးကိုတွေးမိနော်ဆိုကြပါစို့ဒီအဝိဇ္ဇာကတကိုက်ကိုဘလောက်တန်တာဒါကတော့ဘလောက်ဖဲတန်တာဟုတ်မတူဘူးဆိုတာတော့ပေးတယ်လို့ကောင်းကောင်းသိတယ်နော် तू ကဘလောက်တန်ဝှက်ထားတာဟုတ်လားမတူတာကိုပဲမြင်တာအဲ့ဒီကြီးကျယ်ကျယ်မတူဘူးလို့ကိုထင်ရတဲ့အရာတစ်ခုမှအလွန်တူးနေတာ၄မရှိဘူးလားရှိတာပေါ့ तू လည်းအရှက်ကြောင်လုံဖို့ဟုတ်လား तू လည်းမရသေးဥဒ္ဒံခံဖို့ဒီအချက်တွေကြတော့တူးမနေဘူးလားတူးနေတယ်ဘာမှတကယ်တမ်းကတော့သိပြီတော့ကြွားချတာမဟုတ်ကြွားချတယ်လို့ထင်တာကဒါအင်မတန်နှိမ့်နဲ့အမြင်လို့ပြောရတယ်မကြွားချဘူးလို့မြင်တဲ့အမြင်ဟာအင်မတန်မြင့်တဲ့အမြင်လို့ပြောရတယ်ဒါကိုမြင်တတ်ဖို့လိုတယ်နော်တခိုင်းဒီမိုင်းညာနော်မတူတာတွေရဲ့တူတာကိုမြင်တတ်ဖို့လိုတယ်အဲ့ဒါလေးကိုဦးဇင်ကဆက်လွယ်ပြီးတော့စဉ်းစားမိတာပါခုဒီမှာတော့မြတ်စွာဘုရားကသင်ဟာဒီအတွေးတွေနဲ့နေမယ်ဆိုလို့ရှိရင်ဘာမှအကြီးအသေးမရှိတဲ့ဒီပန့်တကူသင်္ကန်းကိုတထေသာတယောက်ဒီသူ့ရဲ့အဝတ်ကိုမျက်နှိုးသလိုမျိုးသင်မျက်နှိုးမှာပါတဲ့ဘာမှဒီအဝတ်အတွက်အာငါဒါကြီးဝေးရတာဘာမှသိပြီလို့တန်ဖိုးလည်းမရှိဘူးအောက်ကြရတဲ့သိငယ်တဲ့ဒါမျိုးတွေမရှိဘူးတော့အလွန်ပျော်စေပျော်မွေ့တဲ့စိတ်တစ်ဖက်ထက်တစ်ဆက်ထဲမှာပဲပျော်မွေ့ပြီးတော့ဒါကိုဆွလန်းတဲ့သဘောလည်းမဖြစ်ဘူးတွေ့တာမှုကန့်ကြီးခြင်းအလို့ငါတဲ့ချမ်းသာစွာနေနိုင်ခြင်းအလို့ငါနိဗ္ဗာန်ကိုတက်ဝင်ခြင်းအလို့ငါသာလျှင်သင်သည်ဒါရဲ့အပေါ်မှာနှစ်သက်ပြီးတော့ပြုံမွေးတဲ့သဘောဖြစ်ပါလိမ့်မယ်တဲ့နောက်ပြီးတော့ပြောတော့ဆိုတော့အလွန်ကောင်းတဲ့သာပြွန်ထမင်းဟင်းရဲ့အပေါ်မှာသဘောထားသလိုမျိုးအိမ်တကာလှည့်ပြီးတော့ဟိုအိမ်ကတစ်မျိုးဒီအိမ်ကတစ်မျိုးရောပြီးတော့လောင်းလိုက်တဲ့ဒီဆွမ်းဟင်းညံ့တဲ့ဆွမ်းဟင်းရဲ့အပေါ်မှာသင်သဘောထားနိုင်လိမ့်မယ်တဲ့နော်အဲစားရတော့ခဏလေးပဲဒီမကောင်းတာစားရလို့စိတ်ထဲမှာဘာမှထိခိုက်တဲ့သဘောမရှိဘူးဒါကိုပျော်ပျော်မွေ့မွေ့နှစ်နှစ်တက်တက်ပဲတက်မဲ့တဲ့သဘောမျိုးကိုရည်ရွယ်ပြောတာမဟုတ်ဘူးနော်အလွန်ချမ်းသာမယ်ပေါ့ဒါကိုစားရလို့သူ့မှာဘာမှစိတ်ထဲမှာထိခဲ့တဲ့သဘောမရှိဒ သဘောလေးတွေကလူလောကကြီးမှာအလွန်လိုအပ်တယ်လို့ဦးဇင်းထင်တယ်။တချို့ကဟာကောင်းတဲ့အစားအစာနဲ့မကောင်းတဲ့အစားအစာအများကြီးကွာတယ်လို့ထင်တာ။ဟုတ်ရဲ့လား။တကယ်တမ်းကအများကြီးကွာသလား။အများကြီးမကွာပါဘူး။တခါလေဈေးကြီးတဲ့အစားအစာကအန္တရာယ်ပိုကြီးနေတာတွေတောင်ရှိတတ်တယ်။ရှားပေါ်ပဲခဏလေးကွာပြီးတော့ပြီးသွားအကုန်လုံးပြီးသွားတယ်။ဟုတ်လား။အေးဒါလေးတွေစဉ်းစားတတ်ဖို့လိုတယ်နော်။အေးနောက်တစ်ချက်မြတ်စွာဘုရားပြောတော်မူဆိုတော့အလွန်ကောင်းတဲ့တိုက်အိမ်ကြီးနော်အစီအစက်တကားတွေအထွတ်တက်ပြီးတော့တခါတည်းဆုလစ်မွန်းယွန်းနဲ့အင်မတန်ကြီးကျယ်ခမ်းနားတဲ့တိုက်အိမ်ကြီးမှာအင်မတန်ပြည့်စုံတဲ့လူတယောက်ဟာနေရတယ်လို့မျိုးသစ်ပင်ရင်ကိုသင်အဲ့လိုသဘောထားနိုင်လိမ့်မယ်တကယ်နေနေတာကတော့သစ်ပင်ရင်ပဲနော်ဒါပေမဲ့ဒီသစ်ပင်ရင်မှာနေရလို့သူ့မှာဘာဆင်းရဲမှုမှမရှိဟုတ်လားချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ကအလွန်ကောင်းတဲ့အိမ်ကြီးပေါ်မှာနေမလို့အခက်မသင့်ရင်ဆိတ်ဆင်းရဲမှုကြုံရင်ကြုံနိုင်တယ်ဟုတ်လားအေးအဲ့တော့အင်မတန်ကောင်းတဲ့အိမ်မှာနေရတယ်လို့မျိုးသစ်ပင်ရင်မှာနေရတာမျိုးကိုသင်သဘောထားနိုင်လားလိမ့်မယ်။နော်ကန့်ကြီးတဲ့သဘောတော့လည်းမပါဘူးနော်အဲ့ဒါကိုဦးဇင်းကအကျေတဝန်မပြောတာပါဟုတ်လား။အဲ့တပိသက်တို့ကိုစဉ်းစားသိချင်တာကလောကကြီးမှာကိုထူးတယ်လို့ထင်တဲ့အရာတွေဟာတကယ်မထူးတာတွေအများကြီးရှိတယ်။ဟုတ်ရဲ့လား။နော်တကယ်တော့ဒီလိုပဲနေရတာပဲလေအသက်ကလေးရှူပြီးတော့ဒီလိုပဲနေရတာပဲလေ။တိတ်ပြီးတော့ထူးကြတာမရှိဘူး။ဘာဆက်ပြောပြန်လို့ဆိုတော့အင်မတန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ဟာတဲ့ဟိုသားမွေအခင်တွေဟုတ်လားခေါင်းအကြီးကြီးတွေမိအုံးကြီးကြီးတွေဟုတ်လားဖက်လုံးကြီးတွေမွေရာကြီးတွေပေါ်မှာနေရတယ်လို့မျိုးနေတဲ့အခါမှာနှစ်ချိုက်ပျော်ပိုက်တဲ့သဘောမျိုးတင်းဒီဟောဒီမြက်အခင်လေးပေါ်မှာနှစ်ချိုက်ပျော်ပိုက်တဲ့သဘောမွေလျော်တဲ့သဘောနော်နှစ်သက်တဲ့သဘောဖြစ်လိမ့်မယ်တွေ့တာကန်းကြီးတဲ့သဘောလည်းမပါဘူးဒါလေးနဲ့နေရတာကိုချမ်းသာပြီးတော့နေတာသူကရောင်ရဲတဲ့သဘောတွေကိုအခြေခံပြီးတော့တွေးထားတာခုနအတွေးရှိချက်ကိုတော့မိတ်မပြင်းနဲ့နော်အဲ့ဒီအတွေးရှိချက်ရှိမယ်ဆိုရင်မြက်အခင်းသည်အင်မတန်ကောင်းတဲ့ဂရီပါကော်စောမမိဘူးဆိုတဲ့အဓိပ္ပာယ်ဟုတ်ရဲ့လားနောက်ပိဋကတ်တော်စဉ်းစားတော့စဉ်းစားတော့ဟေးနောက်သူပါဆက်ပြီးတော့ပြောတော့ဆိုတော့အင်မတန်ကောင်းတဲ့စေဝါတွေစီဦးထောပတ်တွေရဲ့အပေါ်မှာအင်မတန်ပြည့်စုံကြွယ်ဝတဲ့ပုဂ္ဂိုလ်ဟာသဘောထားပြီးတော့နေတယ်လို့မျိုးနွားကျင်ငယ်ဘုရင်နဲ့စိန်ထားတဲ့ပုတိမုဒ္ဒဘေတစ္စလို့ခေါ်တဲ့ဘုရားရှိကြားဦးတယ်နော်အင်မတန်နန်းတယ်ဟုတ်လားဒါပေမဲ့ခန္ဓာကိုယ်ကတော့အင်မတန်ကောင်းတယ်လို့ဆိုတယ်အတွင်းထဲမှာအညစ်အကြေးတွေကိုသူကတန့်ရှင်းပေးနိုင်တဲ့သွမ်းတတိရှိတာကိုအကြံဉာဏ်အဖြစ်နော်အဲ့ဒီနွားကျင်ငယ်ပုတ်ရှိကြီးကိုသုံးဆွဲတဲ့နေရာမှာအင်မတန်ကောင်းတဲ့စီဦးထောပတ်ကိုသုံးဆွဲသလိုမျိုးနှစ်ချိုက်ပျော်ပိုက်တဲ့သဘောဘာမှဒီလောက်ညှဉ်းညံ့တဲ့ဆေးကိုသုံးဆွဲရလို့စိတ်ထဲမှာထိခဲ့တဲ့သဘောမရှိဘူးအဲ့တော့ဆိုလိုတာကဒီလိုခေါင်းပေါင်းပါပါနော်ဒီလိုလေးနေရပြီမလို့သူ့စိတ်ထဲမှာအင်မတန်ချမ်းသာပါတယ်ဆိုတာကိုပြောတာဒါပေမဲ့ဘာအတွေးတော့လို့လဲခုနပြောခဲ့တဲ့အတွေးရှိချက်ရှိဖို့တော့လိုတယ်။ဟုတ်ရဲ့လား။အဲ့လိုပြောပြီးတော့မြတ်စွာဘုရားကဒါလေးကိုဦးဇင်းကပြီးတော့မပြီးခြင်းဘူးဟုတ်လား။လူလောကကြီးမှာလူအလွန်းတယ်လို့ဦးဇင်းထင်လို့ပါ။ဟုတ်လား။သူသူကိုယ်ကိုလူတွေဟာအင်မတန်ကောင်းတယ်ကောင်းတယ်ကောင်းတယ်ဆိုတဲ့အတုံးဆောင်တွေနောက်ကိုလိုက်ပြီးတော့အလွန်အထင်ကြီးနဲ့ပြီးတော့လည်းပဲဒါတွေရဖို့အတွက်ကိုယ်ပဲရှာရတာ။ဟုတ်လား။နော်တပလက်မြင်းစီရတယ်လို့ပဲပြီးတယ်ပြီးတယ်ပြီးတယ်ဟာတအားပြီးတယ်ပြီးတော့ဘယ်သူမောတာလဲကိုပဲမောတာပါဟုတ်ရဲ့လားတိတ်ကောင်းတာတွေကိုသုံးဆောင်ခြင်းလို့ရှာရတော့ဘယ်သူရှာရတာလဲကိုပဲရှာရတာပါဟုတ်လားဒါကြောင့်တကယ်တမ်းကဘာမှတိတ်ပြီးတော့ပြောတော့အောင်ထူးတာမဟုတ်ဘူးဆိုတဲ့အမြင်ရှိဖို့မလိုဘူးလားအေးဘာမှမထူးဘူးဆိုတဲ့အမြင်ရှိခြင်းနဲ့ဆိုရင်ခုနတုန်းကရှစ်ချက်ကိုကောင်းကောင်းစဉ်းစားတတ်ဖို့လိုပဲဟုတ်လားအဲ့ဒါလိုမြတ်စွာဘုရားကအနုရုဒ္ဓကိုတိုက်တွန်းပြီးတော့စေတနာနုရုဒ္ဓတဲ့သင်္တီဝါတော်ထဲမှာပဲဆက်ပြီးတော့သတင်းသုံးပါဓမ္မတန်ရင်တရားတို့ရမှာဆိုတာကိုမြတ်စွာဘုရားကမြင်တော်မူတာကိုအဲ့ဒါလိုအမိန့်ရှိပြီးတော့မြတ်စွာဘုရားကဘေတကာလတောအုပ်ထဲကိုပြန်ကြွသွားတယ်။ပြန်ကြွသွားပြီးတော့ဟိုရောက်တော့ယဟန်တော်တွေကအများကြီးရှိတာမြတ်စွာဘုရားရဲ့ဝန်းကျင်ပါ။အဲ့ဒါယဟန်တော်တွေအကုန်လုံးရှုံယုံပြီးတော့မြတ်စွာဘုရားကစောစောကတကူတော်နဲ့အနုတော်ရာတီကိုကြွပြီးတော့သူတရားဟောတဲ့အကြောင်းအတွေ့အကြုံတွေကိုအကုန်လုံးပြန်ပြီးတော့ယဟန်တော်တွေကိုအစာဆုံးပြန်ဟောတယ်။နောက်အရှင်တို့ကအတွေ့ခုနှစ်ခုတွေးနေတဲ့အကြောင်း၈ခုမြောက်အတွေ့ကိုငါဘုရားထပ်ပြီးတော့ပြည့်စုံအောင်ထည့်ခဲ့တဲ့အကြောင်းဟုတ်လား။အဲ့ဒါတွေကိုအသေးစိတ်ခုနကဦးဇင်းပြောခဲ့တဲ့အတိုင်းအကုန်လုံးအသေးစိတ်ပြန်ပြီးတော့မြတ်စွာဘုရားဟောတယ်။ဟောပြီးတော့အပူပါဆက်ပြီးတော့ပါလာလဲဆိုတော့မြတ်စွာဘုရားကအလိုနေခြင်းဆိုတာဘာလဲဟောအသေးစိတ်အသေးပဲလေးတွေထပ်ပြီးတော့ဖွင့်ပြမှာနော်အလိုနေသောပုဂ္ဂိုလ်သာနဲ့သူတော်ကောင်းတရားဟာပြည့်စုံနေတယ်အလိုကြီးသောပုဂ္ဂိုလ်ရဲ့တန်တမာသူတော်ကောင်းတရားမပြည့်စုံနိုင်ဘူးလို့ပြောခဲ့တယ်တဲ့အဲ့ဒီနေရာမှာအလိုနေတယ်ဆိုတာဘာလဲအလိုနေတယ်ဆိုတာတဲ့မိမိကိုယ်တိုင်ကအလိုနေသောပုဂ္ဂိုလ်ဖြစ်ပါလေခင်နဲ့ ကိုအလိုနေတယ်ဆိုတာကိုသူတို့ဘာသိစေခြင်းတဲ့သဘောမရှိဘူးတဲ့အဲ့ဒါအလိုနေတာတဲ့နော်အလိုနေပါလေနဲ့အလိုနေတယ်ဆိုတာကိုသူများသိဖို့မလိုဟုတ်တိအချက်ဒါပြောတယ်နော်နောက်ပြီးတော့ရောင်ရဲသောပုဂ္ဂိုလ်ဖြစ်ပါလေနဲ့ကိုသည်ရောင်ရဲတယ်ဆိုတာကိုသူများသိစေခြင်းတဲ့သဘောမရှိဘူးသူများသိအောင်မကြိုးစားဘူးဟုတ်လားကိုယ်ဒီစိတ်ငြိမ်မှုကိုနှစ်သက်တဲ့ပုဂ္ဂိုလ်ဖြစ်ပါလေနဲ့ပျော်မွေ့တဲ့ပုဂ္ဂိုလ်ဖြစ်ပါလေနဲ့စိတ်ငြိမ်မှုမှာပျော်မွေ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ဆိုတာကိုသူများသိအောင်မကြိုးစားဘူး။သူများသိဖို့လည်းမလိုဘူး။သူများသိသိချင်းတဲ့သဘောလည်းမရှိဘူး။အဲ့ဒါအလိုနေတာ။နော်။ကိုယ်ဒီဝရိယတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ပါလေခင်နဲ့ငါဟာဝရိယပြည့်စုံတဲ့ထက်သန်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ဆိုတာကိုသူများသိအောင်မကြိုးစားဘူး။သူများသိဖို့လည်းမလိုဘူး။သူများလည်းသိသိချင်းတဲ့သဘောလည်းမရှိဘူး။ဟုတ်လား။ကိုယ်ဒီတတိရှိတဲ့လူကိုယ်ဒီတမာရရှိတဲ့လူကိုယ်ဒီပညာရှိတဲ့လူကိုယ်ဒီနိဗ္ဗာန်ပင်စတရားလို့ခေါ်ရတဲ့နိဗ္ဗာန်မှာမွေ့လျော်နှစ်ချိုက်ပျော်ပိုက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ဖြစ်နေပါလက်ကနဲ့ငါမှဒီအည်သွေးတွေဒီအည်ချင်းတွေရှိတယ်ဆိုတာကိုသူများသိနေခြင်းတဲ့သဘောမရှိဘူးထပ်ပြီးတော့ချုပ်ပြောရရင်တော့ကောင်းမှလက်ကနဲ့တောင်မှကောင်းတယ်ဆိုတာကိုသူများသိနေခြင်းတဲ့သဘောမရှိဘူးတဲ့အဲ့ဒါအလိုနေတဲ့ပုဂ္ဂိုလ်ဆိုအဲ့ဒါကိုပြောတာတဲ့ဘလောက်လေးနဲ့တယ်လဲတော့ဒီကိစ္စမှာပြစဉ်းစားဒီစာမူဝဲကတော့ဒကာဓမ္မတို့ဥရှင်တို့အာလုံးနီနီကြားရမယ်နဲ့တူတယ်ဟုတ်လားလူတွေကကောင်းဖို့ကြတော့အရင်ကြီးမခက်ဘူးပေါ့တချို့ဟုတ်လားအဲ့ဒီခက်နေတာကဘာလဲဆိုတော့အဲ့ဒီကောင်းတယ်ဆိုတာကိုသူများသိစေခြင်းတဲ့ကိစ္စကအလွန်ခက်နေတယ်သူများတော့မသိဘူးဥရှင်ကတော့အတော်ကိုခက်တယ်လို့ထင်တယ်ဟုတ်လားတော့လှူတယ်ဟောသူများသိစေခြင်းတယ်နော်ကိုရိတ်တာသွားတယ်ပြောရတာအမောပဲငါဘယ်နဲ့ချာခဲ့တာဟုတ်လားဘာလို့ဘာလို့ချင်တာတော့သူများသိစေချင်တာအဲ့ဒီသူများသိစေချင်တဲ့စိတ်ရှိနေတာကအဲ့ဒါအလိုမနေဘူးတဲ့အဲ့ဒါအလိုကြီးတာတည်းမှာလည်းနည်းနည်းပါတယ်ဟုတ်လားဒါပေမဲ့ရုံမာတဲ့အလိုတော့မဟုတ်ဘူးလေကိုကမကောင်းမင်းနဲ့ကောင်းတယ်လို့သိစေချင်ရင်တော့အဲ့ဒါကရုံမာတဲ့အလိုကိုဖြစ်သွားတာအဲ့ဒါကတော့ပါပိဋ္ဌာလို့ခေါ်တယ်ရုံမာတဲ့အလိုဆိုးရှိတယ်လို့ဆိုတယ်ဟုတ်လားဒါကြောင့်အလိုနေတယ်ဆိုတာပါလေကောင်းမှလက်ကင်တဲ့တောင်မှကောင်းတယ်လို့သူများကိုမသိစေချင်ဘူးတူတူတိတ်တိတ်ဖုံဖုံဖိဖိပဲယူယူလေးပဲနေကျင်နေပေါ့ဟုတ်လားအေးအဲ့ဒါအပိစ္ဆအတိတ်ပဲပေါ့နောက်ပြီးတော့ဒုတိယပါတွေးတာလေရောင်ရဲပါလေကဲရောင်ရဲသောပုဂ္ဂိုလ်ဒီသာလေသူတော်ကောင်းတရားပြည့်စုံနေတယ်မရောင်ရဲတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးအဲ့တော့ရောင်ရဲတယ်ဆိုတာဘာကိုပြောတာလဲတဲ့ရောင်ရဲတယ်ဆိုတာတဲ့ယာတတမြသောဆွမ်းယာတတမြသောသင်္ကန်းယာတတမြသောဟုတ်စေကြောင်းဟုတ်လားပစ္စည်းလေးပါပေါ့အဲ့ဒါကိုရောင်ရဲတဲ့တင်းတိမ်တယ်နော်မရှိနေတာရနေတာကိုကျင်းတတ်တယ်ပေါ့နောက်ဒါတရားတော်တို့ဥရှင်တို့ဘောကမှာအလွန်လိုပါတယ်ဒီရောင်ရဲခြင်းဆိုတာလေနောက်တတိယအချက်ပဝိဝေကဆိုတဲ့ကင်းစိတ်ချင်းမှာမွေ့လျော်တဲ့ပုဂ္ဂိုလ်ဒီသာနဲ့သူတော်ကောင်းတရားပြည့်စုံနိုင်တယ်ဘောင်းပေါ်နဲ့မွေ့လျော်တဲ့ပုဂ္ဂိုလ်သူတော်ကောင်းတရားပြည့်စုံနိုင်ဘူးလို့ဟောခဲ့တယ်တဲ့အဲ့ဒီနေရာမှာပဝိဝေကကင်းစိတ်ချင်းမှာမွေ့လျော်တယ်စိတ်ငြိမ်မှုမှာမွေ့လျော်တယ်ဆိုတာဘာကိုပြောတာလဲတဲ့အပေါင်းဖော်မှာမမွေ့လျော်ဘူးဆိုတာဘာကိုပြောတာလဲဆိုရင်တဲ့အပေါင်းဖော်နဲ့နေရတဲ့အခါတောင်မှမလွှဲတာလို့စကားပြောတဲ့အခါတောင်မှတရားစကားကိုပဲပြောတယ်တဲ့ဒကာဓမ္မတို့ဦးဇင်းတို့လူတော်ထဲမှာတခါလေလူတွေနဲ့နေလူတွေနဲ့နေတိုင်းအဖော်နဲ့နေတယ်လို့ပြောလို့တော့မရဘူးလူထဲမှာကောင်းကောင်းလေးနေနိုင်လို့ရှိရင်တယောက်တည်းနေရာရောက်တယ်လို့ဟောပြောချက်တွေဟောထားတာအများကြီးရှိတယ်။ဆွေကြပါစို့ဦးဇင်းတို့ခေါင်းထဲပေါ်လာတာလေးပြောရမယ်။မြတ်စွာဘုရားယဟန်တော်တွေကိုတဏိပတိဒါနခောဘိခဝေဓဝယံကရဏီယံလူတွေစုမိတဲ့အခါယဟန်တွေစုမိတဲ့အခါအပေါင်းဖော်တွေနဲ့နေကြတဲ့အခါမှာလုံရမယ့်အလုပ်နှလုံးရှိတယ်တဲ့။နော်။တဏိပတိဒါနခောဘိခဝေဓဝယံကရဏီယံလူတွေနဲ့ရောပြီးတော့နေတဲ့အခါမှာလှုပ်เสียအလုပ်နှလုံးရှိတယ်ဆိုကြပါစို့တာရည်နာရည်ရှိလို့ပြောရဆိုတာရှိတယ်ဟုတ်လားသွားလာပြီးတော့ဆက်ဆံရတဲ့ခါတွေမရှိဘူးလားရှိတယ်အဲ့ဒါလိုလူတွေစုကျုံလာတဲ့အခါမှာလှုပ်ရမယ့်လို့ဘယ်နှလုံးရှိတယ်နှလုံးရှိတယ်အဲ့ဒါကဘာလဲဆိုတော့ဓမ္မီဝါကထအရိယောဝါတုန်နိပါဝောတဲ့ဓမ္မီဝါကထတရားစကားကိုသောမူလီပြောစေဟောစကားပြောနေတဲ့အခါမှာဘာလုပ်မလဲပြောတဲ့စကားလေးကတရားတဲ့စကားလေးဖြစ်ရနော်မတရားတဲ့စကားမဖြစ်ရဘူးအကျိုးရှိတဲ့စကားနုံညံ့တဲ့စကားတိမ်မွေးတဲ့စကားသူတစ်ပါးကိုအကျိုးရှိသွားသေးမဲ့နားချမ်းသာသွားသေးမဲ့စကားမျိုးကိုပြောတဲ့ရပြောလို့မရဘူးလားရတယ်တော့ဓမ္မီဝါကထတရားစကားကိုတော့လည်းပြောရဒါမဲ့တခါတလေမှကြတော့တရားစကားပြောဖို့အခွင့်မသင့်တဲ့အခါမျိုးလည်းကြုံတတ်တယ်ကိုယ်စကားကိုသူတို့က ဟိုနားလေလောက်တဲ့အည်သွေးမရှိတာမျိုးဒါပေမဲ့အချိန်အခါကာလမဟုတ်တာမျိုးအဲ့လိုမျိုးကိုယ်မှာစကားပြောခွင့်မကြုံဘူးစကားပြောလို့လည်းမဖြစ်တဲ့အနေအထားမျိုးဆိုရင်ကောဘယ်လိုနေရမှာလဲတဲ့အရိယောဝါတုန်နိဗ္ဗာန်ဟောတဲ့အရိယောဝါတုန်နိဗ္ဗာန်ဟောဆိုတာမြတ်သောစိတ်စိတ်နေခြင်းဖြင့်တော်လည်းပဲနေရမယ်ဘာမှမပြောဘဲနဲ့တတလေးနေရမယ်တတလေးနေတယ်ဆိုတာကဘာမှမပြောဘဲနဲ့နေတယ်ဆိုတာကစိတ်ကောက်ပြီးတော့စိတ်လှုပ်ပြီးတော့မကြည်မနှက်ဖြစ်ပြီးတော့စူစူကြီးလှုပ်ပြီးတော့နေတာမျိုးကိုဆိုလိုတာမဟုတ်စကားကအလွန်ကြည်စုံတဲ့မြတ်စွာဘုရားစကားကနော်တုန်နိဗ္ဗာန်ဟောစိတ်စိတ်နေရမယ်ဘယ်လိုနေရမှာလဲအရိယောဝါတဲ့မြတ်သောစိတ်စိတ်နေခြင်းတဲ့မေတ္တာဖြင့်တော်လည်းနေပေါ့စိတ်စိတ်ကလေးဟုတ်လားဒါမှမဟုတ်တတိကလေးနဲ့ခန္ဓာမှာကပ်ပြီးတော့နေခြင်းလဲနေပေါ့ဒါအကျဉ်းမြင့်ဥစဉ်ကပြောပြတာပါနော်မေတ္တာတရားလေးနဲ့နေခြင်းလဲနေသူမဟုတ်တတိပဋ္ဌာန်တရားနဲ့နေခြင်းလဲနေအဲ့ဒါပါတော့မြတ်သောစိတ်စိတ်နေခြင်းအဲ့ဒါလူချားသူချားရောက်လာတဲ့အခါမှာလို့ရမယ့်အလုပ်ဘယ်နှမျိုးလဲနှစ်မျိုးဒါသူတော်ကောင်းနေဖြစ်ဖို့အတွက်ဒကာဓမ္မတို့ဥစဉ်တို့စူးစမ်းတဲ့နေရာမှာအလွန်အထောက်အကူပြုမဲ့ဆုံးမချက်လို့ဥစဉ်ထင်တယ်နော်ဟေးဓမ္မီဝါကထာအရိယောဝတုန်နိဗ္ဗာန်ဝါတရားစကားကိုတော်မူလီပြောစီမြတ်သောစိတ်စိတ်နေခြင်းဖြင့်လည်းနေစီအဲ့ဒီနှစ်ခုတစ်ခုခုလုပ်ရပဲတဲ့နော်မတရားတဲ့စကားတွေပြောနေရင်လည်းဒါမဟုတ်တော့နော်ဒီခါလေးစကားတော့မပြောပါဘူးစိတ်စိတ်တော့နေပါရဲ့ဒါပေမဲ့ဘောက်ဝက်ပေါက်နေတဲ့အတွေးတွေနဲ့ဟုတ်လားနော်မကြည်တဲ့အတွေးတွေနဲ့စိတ်စိတ်နေမယ်ဆိုရင်ကောကောင်းသလားမကောင်းဘူးစိတ်စိတ်တော့နေတာပဲဒါပေမဲ့အဲ့ဒီစိတ်စိတ်နေခြင်းကလုံးဝမချီးမွမ်းအပ်တဲ့နော်အပြစ်ရှိတဲ့စိတ်စိတ်နေခြင်းမကောင်းဘူးเนาะအေးအတပိသဘောင်သူတော်ကတော့ဒီမှာလည်းမြတ်စွာဘုရားကအပေါင်းပေါ်မှာမမွေးလျော်ဘူးဆိုတာတကယ်လို့အပေါင်းအသင်းတွေနဲ့တွေ့လာပြီဆိုရင်တောင်မှဘယ်လိုစကားမျိုးကိုပြောတာလဲတရားစကားကိုပဲပြောတယ်တဲ့ဒါကယဟန်တွေကိုဦးစားပေးပြီးတော့ဟောတာဟုတ်နောက်ခုဒီမှာတရားသမားတွေရောက်လာတယ်ဆိုရင်တရားစကားကိုပြောဖြစ်အောင်ကြိုးစားတရားစကားကိုပြောတယ်ဆိုလို့ရှိရင်အဲ့ဒါအပေါင်းပေါ်မှာမမွေးလျော်ဘူးလို့ဆိုလို့ရတယ်လို့ဟောတာဟုတ်ရလားအေးတော့နောက်ဦးဇင်းတို့ပါဆက်တွေ့တော့ဝရိယနော်ဝရိယနဲ့ပြည့်စုံသောပုဂ္ဂိုလ်တည်တာနဲ့သူတော်ကောင်းတရားပြည့်စုံနိုင်တယ်ပြည့်တဲ့ပုဂ္ဂိုလ်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးအဲ့တော့ဒီနေရာမှာဝရိယဆိုတာဘာကိုပြောတာလဲတဲ့ဒါမြတ်စွာဘုရားကအသေးစိတ်အဓိပ္ပာယ်ဖွင့်ဆိုနေတာနော်မကောင်းတာတွေကိုပင်ရှားဖို့ကောင်းတာတွေကိုပြည့်စုံဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြင်းထန်တဲ့စိတ်နဲ့ကြိုးစားတယ်တာဝန်ကိုချမှတ်ထားဘူးတဲ့အဲ့ဒါလုံးနာဝရိယပါဒီဝရိယနဲ့ပြည့်စုံမှလည်းသူတော်ကောင်းတရားပြည့်စုံနိုင်မယ်ပေါ့နော်နောက်ပြီးတော့ပါလေတတိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သားနဲ့သူတော်ကောင်းတရားပြည့်စုံနိုင်တယ်တတိမရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးအဲ့တော့တတိဆိုတာပါလေအချိန်ကာလကြာမြင့်စွာကပြုခဲ့တာတွေကိုအမှတ်ရနိုင်တယ်ဆွဲမြဲတဲ့တတိရှိတယ်ခိုင်မာတဲ့တတိရှိတယ်အထူးသဖြင့်တတိပဋ္ဌာန်ဒေသနာတော်နဲ့အညီဟောထားတဲ့နော်ကိုခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုတလက်ဆက်တိနေအောင်ကြိုးစားတယ်တတိနဲ့ပြည့်စုံတယ်လို့ဒကာဓမ္မတို့နားလည်လို့မရဘူးလားရတယ်အဲ့ဒါတတိနော်နောက်ပြီးတော့ပါတော့တမာတိရှိတဲ့ပုဂ္ဂိုလ်သားနဲ့သူတော်ကောင်းတရားပြည့်စုံနိုင်တယ်တမာတိမရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးအဲ့တော့တမာတိဆိုတာဘာကိုပြောတာတုံးဆိုတော့အဲ့ဒီမှာတော့မြတ်စွာဘုရားကဇန်၄ပါးပေါ့နော်ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဒီသုဒ္ဓဇန်တိရထားတယ်ဆိုလို့ရှိရင်အဲ့ဒါတမာတိနဲ့ပြည်စုံတယ်လို့ဆိုရတယ်တဲ့ဒါကတော့ဦးဇင်းတို့ကမ္မထံဘာဝနာတမျိုးမျိုးကိုစ조사အထုတ်ပြီးတော့ရအောင်လုပ်နိုင်မယ်ဆိုရင်မကောင်းဘူးလားကောင်းတယ်ဇန်၄ပါးဒီပင်နဲ့တမာတိပါတဲ့နောက်ပညာနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဒီသာနဲ့သူတော်ကောင်းတရားပြည်စုံနိုင်တယ်ပညာမရှိတဲ့လူသူတော်ကောင်းတရားပြည်စုံနိုင်ဘူးအဲ့တော့ပညာဆိုတာဘာကိုပြောတာတော့ယခုနာကနည်းနည်းတော့ပြောခဲ့ပြီနော်ဒီရုပ်တဲ့နန္ဒတ်ကိုဖောက်ထွင်းပြီးတော့ထွင်းဖောက်ပြီးတော့သိနိုင်မြင်နိုင်ပြီးတော့เนาะဖြစ်ချင်းပြည့်ချင်းတရားကိုနားလေတဲ့အတိဒါကိုပညာလို့ဆိုပဲ။တော့တစ်ခါတစ်ခါမှာစကားလုံးလေးတွေကအလွန်အဓိပ္ပာယ်သွားတယ်။နိဗ္ဗေဒเนาะရုပ်နံကိုထွင်းဖောက်သိမြင်နေဟောထွင်းသွားတယ်ဖောက်သွားတယ်။เนาะခုမှဖြစ်နေတဲ့သဘာဝတရားတွေကိုဟောပဇာနာတိအပြားအဖြစ်ပိုင်းခြားပြီးတော့သိပြီဟောပိုင်းခြားတယ်ဆိုတဲ့စကားလေးလည်းအလွန်သဘောကျတယ်အကောင်းတဲ့စကားเนาะပိုင်းခြားနိုင်ရပဲထွင်းဖောက်နိုင်ရပဲဖြစ်နေတဲ့သဘာဝတရားတွေကိုညံနဲ့ထွင်းဖောက်နိုင်ရမယ်ပိုင်းခြားနိုင်ရမယ်သဘောပေါက်လားဦးဇင်းပြောတာဟုတ်เนาะအေးအဲ့ဒါပညာတရားပဲနောက်ပပင်္စဆိုတာဘာလဲနိဗ္ဗပင်္စဆိုတာဘာလဲဆိုတာကြတော့နိဗ္ဗပင်္စဆိုတာကနိဗ္ဗာန်ကိုပြောတာပါတဲ့ အဲ့ဒီနိဗ္ဗာန်မှာပြေးဝင်သက်ဝင်ကြီးပြီးတော့ကြီးလင်းပြီးတော့ဒါကိုစိတ်ဝင်စားပြီးတော့ပြုံမွေးနှိမ့်ချိုက်နေတယ်ဆိုလို့ရှိရင်ဒါနိဗ္ဗာန်ပစ္စတရားမှာပြုံမွေးနှိမ့်ချိုက်တယ်လို့ဆိုရတယ်လို့မြတ်စွာဘုရားကရဟန်းတော်တွေကိုအဲ့ဒါလို့အဲ့ဒီအတွေးရှိခုရဲ့အသေးစိတ်သဘာဝကိုထပ်ပြီးတော့ဟောပြီးတော့အဲ့ဒါဥရှင်တို့နောက်နှစ်ဝါတွင်းမှာပဲအရှင်ဥဒ္ဓမတိဟာအရဟတမညာအရဟတဖုန်ညာကိုရပြီးတော့ဥရှင်တို့ရဟန္တာဖြစ်တယ်ပေါ့အဲ့ဒီမှာသူရဟန္တာဖြစ်တော့သူရဲ့အကြောင်းကလေးတွေကိုဂါထာလေးဖွဲ့ပြီးတော့ပြောပါသေးတယ်။ငါမှအင်ဗတမြင့်မြတ်တဲ့မဟာပုရိသဝိတ္တလို့ဆိုတဲ့အတွေးမြတ်တွေဖြစ်ပေါ်လာတော့မြတ်စွာဘုရားကြွလာပြီးတော့ရှစ်ခုမြောက်အတွေးကိုငါကိုခေါ်ခဲ့တယ်။အဲ့ဒီမှာငါမြတ်စွာဘုရားရဲ့ဩဝါဒနဲ့အညီလိုက်နာကျင့်ကြံကြိုးကိုအားထုတ်လို့ငါသည်တရားတို့တရားမြတ်ကိုရပ်ပြီးတော့ဒုက္ခခတ်သိမ့်ငြိမ့်ပြီဆိုပြီးတော့အရှင်မြတ်ကဥဒ္ဒံသဘောမျိုးသူ့အကြောင်းကလေးတွေကိုပြောပါသေးတယ်။အဲ့ဒါလိုပြောပြီးတော့အဲ့ဒါဥရှင်တို့အနုရုဒ္ဓမဟာဝိတကသုတ်တံဆိုတာအဆုံးသတ်သွားတယ်။ဟုတ်ရဲ့လား။အဲ့ဒါဥရှင်တို့ယောက်ျားမြတ်တို့ရဲ့အတွေ့လို့မြတ်စွာဘုရားဂုံပြုပြီးတော့ဟောထားတယ်။မြင့်မြတ်သူတို့ဤအတွေ့။နော်အတွေ့ဆိုတာအင်မတန်ရည်ကြီးရဲ့နော်တကယ်ကြီးမိုက်ပြ။နော်ကာယကံမှုဝစီကံမှုလုပ်ပုံကိုင်ပုံပြောပုံဆိုပုံသူ့ရဲ့စိတ်နေသဘာဝပေါ်မှာမူတည်ပြီးတော့ဖြစ်လာတာ။အဲ့ဒါတွေဟာအတွေ့တွေပေါ်မှာအခြေခံပြီးတော့ဖြစ်တာ။အတွေ့ကမြတ်လို့ရှိရင်မြင့်မြတ်တာတွေဖြစ်လာတာပဲ။အတွေးကယုံညံ့လို့ရှိရင်ယုံညံ့တာတွေဖြစ်သွားတာပဲဟုတ်ရဲ့လားဒါကြောင့်အတွေးတွေမြင့်မြတ်ဖို့မလိုဘူးလားလိုတယ်အဲ့ဒါလို့အတွေးတွေမြင့်မြတ်ဖို့အတွက်တွေးတက်ဖို့ကမလိုဘူးလားလိုတယ်ဘုကတော့သူတို့ကသူတော်ဟောတရားကိုအားထုတ်ရင်းနဲ့ပင်ကိုဉဏ်တွေကောင်းလာပြီးတော့အင်မတန်မြင့်မြတ်တဲ့အတွေးတွေကခေါင်းထဲမှာအလိုလိုပေါ်လာဟုတ်လားဘယ်နှခုတွေပေါ်လာတော့ခုနှစ်ခုတွေပေါ်လာတာနော်ပညာဆိုတော့သူလည်းဟိုဘက်ကျတော့မတွေးတတ်တော့အဲ့ဒီမှာရှစ်ခုမြောက်ကြတော့မြတ်စွာဘုရားလာဖြည့်မပေးရဘူးလားပေးရတယ်အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့မှာတော့နော်အင်မတန်ကောင်းတဲ့ကံရှိတဲ့အတွက်ကြောင့်သာသနာနဲ့တွေ့ရလို့မြင့်မြတ်တဲ့အတွေ့အကြုံကိုဘယ်ပုံပဲနည်းတွေ့ရမလဲဆိုတာကိုသိမြင်နားလည်ခွင့်မရကြဘူးလားရကြတယ်ဒါကြောင့်မြင့်မြတ်သောအတွေ့အကြုံကိုတွေးပြီးတော့မြင့်မြတ်တဲ့လူသားတယောက်ဖြစ်အောင်ကြိုးစားဖို့မလိုဘူးလားလိုတယ်ဒါကြောင့်လူဘဝကြီးမှာရလာတဲ့အခိုက်အတန့်မှာအရေးကြီးဆုံးကသူတော်ကောင်းတရားကိုရဖို့ပါတဲ့ပြောရရင်လောကုတ္တရာတရားရပြီးတော့မဉ္ဇဉ်ဖူဉ္ဇဉ်ရပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့ဒုက္ခခတ်သိမ်းချုပ်ငင်းဖို့ရာကဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေအတွက်အရေးအကြီးဆုံးနဲ့အဓိကအကျဆုံးမှာတကယ်တမ်းကဟုတ်လားအဲ့ဒီသူတော်ကောင်းတရားဆိုတဲ့လောကုတ္တရာတရားတွေကိုရကျင်နေဆိုရင်အခုလို့တွေးတတ်ဖို့မလိုဘူးလားလိုတယ်အဲ့ဒီအတွေးတွေကိုအကောင့်ထဲပေါ်တတ်ဖို့ကောမလိုဘူးလားလိုတယ်နော်ဒါကြောင့်အလိုနေသောပုဂ္ဂိုလ်တို့သည်သာလျှင်သူတော်ကောင်းတရားကိုပြည့်စုံစေနိုင်တယ်အလိုကြီးသောပုဂ္ဂိုလ်သူတော်ကောင်းတရားမပြည့်စုံနိုင်ဘူးရောင်ရဲသောပုဂ္ဂိုလ်ရဲ့တဏ္ဍမာသာလျှင်သူတော်ကောင်းတရားပြည့်စုံနိုင်တယ်မရောင်ရဲသောပုဂ္ဂိုလ်ရဲ့တဏ္ဍမာသူတော်ကောင်းတရားမပြည့်စုံနိုင်ဘူးကင်းစိတ်မှုကိုလိုလားနှိမ့်ချိုက်ပျော်ပိုက်တဲ့ပုဂ္ဂိုလ်သည်သာလျှင်သူတော်ကောင်းတရားပျော်မွေ့နိုင်တယ်အပေါင်းအဖော်မှာနှိမ့်ချိုက်ပျော်ပိုက်တဲ့ပုဂ္ဂိုလ်သူတော်ကောင်းတရားပြည့်စုံနိုင်ဘူးလုံလဝရိယနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသာလည်းသူတော်ကောင်းတရားပြည်စုံနိုင်တယ်။ပြင်းရတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသူတော်ကောင်းတရားပြည်စုံနိုင်ဘူး။တတိရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသာလည်းသူတော်ကောင်းတရားပြည်စုံနိုင်တယ်။တတိကင်းလွတ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသူတော်ကောင်းတရားပြည်စုံနိုင်ဘူး။တမာတိရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသာလည်းသူတော်ကောင်းတရားပြည်စုံနိုင်တယ်။တမာတိမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသူတော်ကောင်းတရားမပြည်စုံနိုင်ဘူး။ပညာရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမာသာလည်းသူတော်ကောင်းတရားပြည်စုံနိုင်တယ်။ပညာမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသူတော်ကောင်းတရားမပြည့်စုံနိုင်ဘူးနိဗ္ဗာန်တရားမှာမွေ့လျော်နှိမ့်ချိုက်ပျော်ပိုင်သောပုဂ္ဂိုလ်ရဲ့တဏ္ဍမှာတည်းသူတော်ကောင်းတရားပြည့်စုံနိုင်တယ်ပပင်စတရားမှာမွေ့လျော်နှိမ့်ချိုက်ပျော်ပိုင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသူတော်ကောင်းတရားမပြည့်စုံနိုင်ဘူးတဲ့အတွေ့ဘယ်နှချက်လဲရှစ်ချက်အဲ့ဒါကိုပြည့်တတ်ပေါင်းသူတော်ကောင်းတို့ဆောင်းပုတ်ကလေးနဲ့မှတ်ချင်တယ်ဆိုလို့ရှိရင်တော့လူနေရောင်ရဲအဖို့နေဆွေးမြေဝရိယတတိတမာဓိပညာမှတ်ပါထဲ့ပါနိဗ္ဗာန်ပင်စာဆိုပြီးတော့ဒါဆောင်မုတ်ကလေးနဲ့မှတ်ထားရင်ဒါအတူချုပ်ပြီးတော့ခေါင်းထဲမှာမှတ်မိနေမှာပေါ့ဟုတ်ရဲ့လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့သည်မြင့်မြတ်သောအတွေးတွေကိုတွေးတဲ့အောင်ဒီဒေသနာတော်ကိုလေ့လာပြီးတော့တွေးတဲ့အောင်ကြိုးစားဖို့မလိုဘူးလားလိုပါလေအဲ့ဒီအတွေးတွေကောင်းလာတာနဲ့အမျှတော့ကိုယ့်ရဲ့ဘဝကိုပို့ပြီးတော့နှစ်သက်တဲ့သဘောနှစ်သက်တဲ့သဘောဆိုတာက Twitter memo တဲ့သဘောနဲ့ရည်ရွယ်ပြောတာမဟုတ်ဘူးเนาะရောင်ရင်းတင်းနေတဲ့သဘောနဲ့ဟုတ်လားရောင်ရင်းတင်းနေတဲ့သဘောနဲ့ဘဝကိုကျဉ်တဲ့ဆိုတဲ့သဘောမျိုးကိုပြောတာစိတ်ချမ်းသာမှုရတယ်ဆိုတာကိုပြောတာဟုတ်ရလားဒါကြောင့်မြင့်မြတ်သောအတွေးကိုတွေးပြီးတော့ဘဝမှာကြည်ကျဉ်နဲ့ချမ်းချမ်းသာသာရှိရှိနေနိုင်ကြဖို့မလိုဘူးလား ေးအဲ့ဒါလိုမြင့်မြတ်သောအတွေ့အကြုံတွေးပြီးတော့မြင့်မြတ်သောအလုပ်တို့ဖြင့်မြင့်မြတ်တဲ့လူတယောက်ဖြစ်အောင်ကြိုးစားနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ဦးဇင်းတို့တရားဟောတာတနာရီနဲ့15မိနစ်ပြည့်တော့မယ်နော်ဒါကြောင့်မြင့်မြတ်သူတို့ဤအတွေ့ဆိုတဲ့မဟာပုရိသဝိတကသုတ်တံအနုရုဒ္ဓမဟာဝိတကသုတ်တံဆိုတာကိုဦးဇင်းတို့မြစ်တံပို့ပြီးတော့အဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တာတဗ္ဗဗုဒ္ဓာနုဘာဝီနာတရာဒုခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တာတဗ္ဗဓမ္မာနုဘာဝီနာတရာဒုခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တာတဗ္ဗသံဃာနုဘာဝီနာတရာဒုခိဝန္တုတိတေတုံမင်္ဂသတ္တယနာပိသပေါင်းသူတော်ဘောင်းတို့သာသာအလုံးသောတတဝါအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တာမိမိတို့ခန္ဓာကိုယ်မှာစောင့်ကြည့်နေကြကုန်သောနတ်မိမိတို့ဤမှာစောင့်ကြည့်နေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြည့်နေကြကုန်သောနတ်မြတ်နှကောင်းတဲ့အပေါင်းတို့ကလည်းပဲရက္ခတုကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဝရတုဘဝေနခေငံဝါလူသေးစုမငါပွင့်တော်မူကြတဲ့သုဇတုတာဝဗျာရှင်ကိုတော်မြတ်တို့ရဲ့တကိုးတည်သောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မတုဘဝေနဘယ်လီရန်ဖူလီရန်နိဗ္ဗာန်ပရိယတိဟုဆိုသောစေရန်သောတရားတော်မြတ်တို့ရဲ့တကိုးတည်သောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗသံဃာတုဘဝေနဘဂဒံလေးယောက်ဗလဒံလေးယောက်ဆိုသောရှင်ယောတော်ရိယသံဃာရှင်မြတ်တို့နှင့်တကားသီလကုန်သမာဓိကုန်ပညာကုန်တို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံကအရှင်ကောင်းအရှင်မြတ်ပေါင်းတို့ရဲ့တကုတ်တေဇောအာနုဘောတော်တို့ကြောင့်၎င်းတရားနေယောညပါဘေခါပဆိုင်ချိန်ရှိတိုင်းချိန်ရှိတိုင်းဒုက္ခီကိုစိတ်နှပြကြံပါချမ်းသာရင်ရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသာ